Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American Fan ရဲ့2023ခုနှစ်ဇွန်လ28ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့ရပ်ကနေတက်ရိုက်စလွှင့်နေပါပြီ။လိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်နေတဲ့နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်ပ
ါ။မင်္ဂလာပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ Kramatorsk မြို့ကိုရုရှားဘက်ကတိုက်ခိုက်ခဲ့တဲ့အတွက်လူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ပါတယ်။မြန်မာပါဝင်ဝန်ထမ်း 2,800 ကျော်ကို online ရာဇဝတ်မှုလုပ်ငန်းတစ်ခုကနေဖိလစ်ပိုင်ရဲတွေကကယ်တင်ခဲ့ရပါတယ်။တောင်ကိုရီးယားနိုင်ငံမှာလူတွေရဲ့အသက်ကိုသတ်မှတ်တဲ့စနစ်ပြောင်းလဲလိုက်တဲ့အတွက်အရင်ကထက်အသက်တွေငယ်သွားပါတော့မယ်ဆိုတဲ့အကြောင်းကိုပြောပြပေးသွားမှာပါ။
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်နေဆက်စခန်းသိမ်းတိုက်ပွဲတွေပြင်းထန်နေတဲ့ကြာပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေရုတ်တရက်တက်တောက်သွားလာမှာဒေသခံက
မနည်းမနည်းချင်နိုင်ပါဘူးကြာပြည်နယ်တော်တော်များများတော့ညို့ဘောမှာမဟုတ်ဘူးဒီကြာပြည်နယ်လုံးလုံးကြာပြည်နယ်ကြာပြည်နယ်လုံးလုံးဖြစ်လာပြီးပွားရေးတော့အလုပ်ကိစ္စတွေပေါ်ဆိုပြီးရန်နင်းလာ
နောက်စကိုင်းဘက်ကလေးကစစ်ရှောင်းတွေကတော့ထိုင်းရိတ်ခါရေးပေါ်လိုအပ်နေပါတယ်။ဒါပြင်ကမ္ဘာလူသားမှုအကူအညီလိုအပ်လာတဲ့မြန်မာပါလာပြီးအခုရခိုင်မုံတန်းကြောင့်ပိုဒီအကူအညီလိုအပ်လာနေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စန်တာနဲ့ဒေါက်တာဇော်ဝေဆုလို့ဆွေးနွေးတာဒါကိုအက်ဒီတာနဲ့ဆွေးနွေးကြတော့လူထုရဲ့ချမ်းမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
Kramatorsk မြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့ Ukraine အာဏာပိုင်တွေကဒီနေ့ပဲပြောပါတယ်။စားတောက်ဆိုင်တစ်ခုအပအဝင်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာရှိတဲ့အပြက်စီးတွေကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့တွေရဲ့ဓာတ်ပုံတွေကိုလည်းအရေးပေါ်ကူညီရေးကယ်ဆယ်ရေးဌာနကထုတ်ပြန်ထားပါတယ်။ Kramatorsk မြို့ဟာ Ukraine အရှေ့ပိုင်း Donetsk ပြည်နယ်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရှေ့တန်းစစ်မြေနယ်အနောက်ဘက်မှာရှိနေတာပါ။2022ခုနှစ်ဧပြီလအတွင်းကလည်းရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်မြို့တော်ရဲ့မိထားဘူတာယုံကိုထိခိုက်ခဲ့ပြီးလူပေါင်း63ဦးသေဆုံးခဲ့ရပါတယ်။ရုရှားလူသက်သမားနဲ့အကြမ်းဖက်သမားတွေအားလုံးကိုခုံရုံးတင်ပြီးတရားမျှတတဲ့တရားစီရင်မှုတစ်ခုတည်းကသာသူတို့နဲ့ထိုက်တန်ပါတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကသူညစဉ်ပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွင်းအင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်အတွက်နော်ဝေးနိုင်ငံလို့နာဆမ်လေချောင်းရံကာဝေးစနစ်နှစ်ခုကိုလည်းလစ်သူရေးနီးယားနိုင်ငံကဝယ်ယူနေပြီးမကြာမီကာလအတွင်းလောင်ချာရီကိုယူကရိန်းကိုရောက်မယ်လို့လစ်သူရေးနီးယားသမ္မတကသူ့ရဲ့ Facebook မှာပြောထားပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းဒီလှုပ်ရက်ဟာကိုကြိုဆိုခဲ့ပြီးတော့လစ်သူရေးနီးယားခေါင်းဆောင်ကိုကျေးဇူးတင်ပါတယ်လို့ Twitter လူမှုကွန်ရက်တာမှာရေးသားခဲ့ပါတယ်ရှင
်။ Russia Wagner ကျေးဇူးတက်ပြင်သူနဲ့ဆက်သွယ်နေတဲ့ကုမ္ပဏီတွေကို American ဘက်ကတန်ခတ်ပိတ်ဆို့အရေးယူလိုက်ပါပြီ။ဒီပေါ်အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရက
Whatever you call Wagner group, I think what's important are the steps that we take to hold them accountable. And the United States has taken another number of steps to hold Wagner accountable in imposing sanctions in
ဒီပိတ်ဆို့တံခတ်မှုတွေနဲ့ Wagner အဖွဲ့ရဲ့ကျူးလွန်မှုတွေတဲ့တာဝန်ခံမှုရှိလာအောင်အမေရိကန်ကနောက်ထပ်အရေးယူဆောင်လိုက်တာပါလို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ Matthew Miller ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါရုရှားဖက်ဂနာကျေးဇူးတက်တဲ့အသုံးစရဖို့အာရဗ်စဘာများပြည်ထောင်စု UAE ဗဟိုအာဖရိကသမ္မတနိုင်ငံနဲ့ရုရှားနိုင်ငံတို့မှရှိတဲ့ကုမ္ပဏီတွေဟာဥပဒေမဲ့ရွှေရောင်းဝယ်လုပ်ခဲ့ကြတယ်လို့အမေရိကန်ကစွပ်စွဲလိုက်ပါတယ်။ယူကရိန်းမှာတိုက်နေတဲ့ကျေးဇူးတက်တွေနဲ့အာဖရိကတိုက်မှာရုရှားနိုင်ငံအကျိုးစီးပွားအတွက်စီမံကိန်းတွေကိုဗန်ဒါယီယာထောက်ကူဖြစ်စေဖို့အသုံးချခဲ့ပြီးဖက်ဂနာကျေးဇူးတက်ဖွဲ့အပြင်အဖွဲ့ကောင်းဆောင် EKINI Precaution နဲ့ပါဆက်သွယ်နေတဲ့ကုမ္ပဏီ၄ခုကိုလည်းတန်ခတ်ရေးယူလက်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းအရေးယူတန်ခတ်မှုတွေကပြီးခဲ့တဲ့သတင်းပတ်ကွန်ကရုရှားသမ္မတဗလာဒီမာပူတင်ကိုခိတပုံခံခဲ့တဲ့ဖြစ်ရနေရောရုရှားကယူကရိန်းကိုကျူးကျော်နေတဲ့ကိစ္စနဲ့ပါဆက်နွယ်မှုမရှိဘူးလို့လည်းအမေရိကန်နိုင်ငံကြီးဌာနကပြောပါတယ်ခင
်ဗျ။ပါရီမြို့စင်ဂျေဘုံရပ်ကွက်တစ်ခုမှာအသက်18နှစ်အရွယ်ကုံစီပို့ဆောင်ရေးရင်မောင်းအမျိုးသားတဦးကိုရင်ထင်းရဲကပြစ်တက်ခဲ့မှုကြောင့်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကိုပုံမှုချထားဖို့ပြင်သစ်အစိုးရကကြေညာထားပါဗျ။ ပါရီရဲ့စင်ကြေပုံရက်ကွက်တစ်ခုဖြစ်တဲ့ Nocte ရဲ့လမ်းတွေပေါ်မှာဒေါသထွက်နေတဲ့လူအုပ်ကြီးကအတားအဆီးတွေကိုမီးရှို့တဲ့အတွက်ရဲတွေဘက်ကမျက်ရည်ပုံးနေနဲ့ပြန်လည်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်တင်းမာမှုတွေဖြစ်ပွားခဲ့တာပါ။အကြမ်းဖက်မှုကြောင့်လူပေါင်း32ဦးကိုဖမ်းဆီးခဲ့ပြီးကားအစီး40လောက်မီးလောင်ပျက်စီးခဲ့တယ်လို့ရဲတပ်ဖွဲ့ဝင်24ဦးလည်းဒဏ်ရာရခဲ့တယ်လို့ပြင်သစ်ပြည်ထောင်ရေးဝန်ကြီးJared Dominic ကပြောပါတယ်အဆိုပါပြစ်ခတ်မှုမှာပါဝင်ပတ်သက်သူရဲအရာရှိကိုလူတက်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးထားတယ်လို့အဆိုရရှိနေုံကပြောပါတယ်ရှင
်အစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးကတန်ဖိုးအထားဆုံးပွဲတော်တစ်ခုဖြစ်တဲ့အစ်ပွဲတော်ကိုပထမအနေဖြင့်အရှေ့လက်ပိုင်းဒေသနဲ့မြောက်အမေရိကတိုက်နိုင်ငံတွေမှာဒီနေ့ဝတ်ပြုဆူတောင်းပွဲတွေစကျင်းပလိုက်ကြပါတယ်ဗြိတိချောင်းတွေမှာဒီနေ့မနေ့ဝတ်ပြုဆူတောင်းသူတွေနဲ့ပြည်နေခဲ့ပါတယ်ရမတန်ဥပုပ်လရာဒီကုံဆုံးတဲ့အချိန်ဆော်ဒီအာရီးယားနိုင်ငံမက္ကာကိုသွားကြတဲ့ဖျားဘူးကာလာပြီးဆုံးသွားတဲ့အချိန်မှာကမ္ဘာတဝန်းမွတ်စလင်တွေဒီအစ်ပွဲတော်ကိုကျင်းပနေကြတာပါတမန်တော်အီဗရာဟင်ရဲ့အလားရှင်မြတ်ကိုကျွန်းတော်နဲ့နာခံမှုကိုအထိမ့်မဲ့ပြုတဲ့ပွဲတော်ဖြစ်ပြီးဝတ်ဖြူစီတောင်းပွဲတွေနဲ့အတူပျော်ပွဲရှင်ပွဲတွေနဲ့မိတ်ဆွေတွေကိုကျွေးမွေးအပ်ခံတာအခုညီလိုအပ်နေသူတွေကိုအစားအသောက်တွေအစားတွေပေးဝေတာတွေလုပ်လို့ရှိပါတယ်ပြီးခဲ့တဲ့နှစ်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုစိုးရိမ်ပြီးအခမ်းအနားတွေကိုအချင်းချင်းကျင်းပခဲ့တယ်လို့အသွာလာတွေလည်းကန့်သက်ခဲ့ကြပါတယ်ခင
်ဗျ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နဲ့ပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
။ဖုန်းတုံးညပိုင်း VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။တရမဝင် online game တွေနဲ့ internet ရာဇဝတ်မှုဆိုင်ရာလုပ်ငန်းတွေမှာအလုတ်ခိုင်းစီခံနေရတဲ့နိုင်ငံပေါင်းဒရာဇင်ကျော်ကအလုတ်သမား 2,800 ကျော်ကိုဖိလစ်ပိုင်ရဲတွေကမနေ့ကစီးနင်းဝင်ရောက်ကယ်တင်ခဲ့ပါတယ်။အဲ့ဒီအလုသမားတွေထဲမှာတရုတ်နိုင်ငံသား604ဦး၊ဗီယက်နမ်183ဦး၊အင်ဒိုနီးရှား138ဦး၊မလေးရှားနိုင်ငံသား134ဦး၊ထိုင်းနိုင်ငံသား82ဦးတို့အပြင်မြန်မာ၊ပါကစ္စတန်၊ယီမင်၊ဆိုမာလီယာ၊ဆူဒန်၊နိုင်ဂျီးရီးယားနဲ့ထိုင်ဝမ်နိုင်ငံတို့ကလူငယ်အနည်းငယ်တို့လည်းပါဝင်တယ်လို့သိရပါဗျာ။တန်လျာရှိတဲ့ခေါင်းဆောင်အဖမ်းခံရတယ်မခံရသေးဘူးဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။ညတကောင်ကျော်လောက်မှာတရမဝင် online game တွေနဲ့ internet ရာဇဝတ်မှုတွေလုပ်နေတယ်လို့ယူဆရတဲ့နေရာအတွင်းကအဆအဦတွေကိုရဲတွေကဖမ်းဝရမ်းနေကင်ဆောင်ပြီးရှာဖွေခဲ့တယ်လို့ဖိလစ်ပိုင်အမျိုးသားရဲတပ်ဖွဲ့ cyber ရာဇဝတ်မှုတိုက်ဖျက်ရေးအဖွဲ့ရဲ့ director ဖြစ်တဲ့ Sydney Hania ကပြောပါတယ်။မီလာတုန်းကလည်းရဲတပ်ဖွဲ့ဟာမနီလာမြောက်ဘက်ပန်ပန်းကပြည်နယ်ကစိတ်ကမ်းမှာရှိတဲ့ online ရာဇဝတ်မှုဆိုင်ရာအခြေစိုက်စခန်းတစ်ခုကိုဝင်ရောက်ဆင်းနှင်းခဲ့ပြီးဖိလစ်ပိုင်နိုင်ငံနဲ့နိုင်ငံသားအလုပ်သမားပေါင်း1400ကျော်ကိုဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်လို့ရဲတပ်ဖွဲ့တွေကပြောကြပါတယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာတော့တင်းစီရမိတဲ့မိုးရစေဝါ 5.9 တန်ကိုဖနံပင်မြို့တော်မှာဒီနေ့အခမ်းအနားနဲ့မြှို့ဖြတ်စီလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်ကစမကြသေးခင်ထိဖမ်းဆီးမိခဲ့တဲ့ကိုကိန်းဘင်းဖြူမက်အဖန်တမင်းစိတ်ကြွစင်းနဲ့တခြားမျိုးရစေဝါတွေကိုဖျက်ဆီးခဲ့တယ်လို့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့ကသတင်းတောက်တွေကိုရှင်းပြပါတယ်။တနင်္လာနေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာမျိုးရစေဝါတိုက်ဖျက်ရေးနေနဲ့တိုက်ဆိုင်ပြီးဒီနေ့မှာမျိုးရစေဝါအမြောက်များကိုဖျက်ဆီးတဲ့အခမ်းအနားကျင်းပတာလည်းဖြစ်ပါတယ်။အခမ်းအနားအတွက်အချိန်စရာစီစဉ်ရမှာအခက်အခဲရှိခဲ့တာကြောင့်အခုလိုနောက်ကျခဲ့ရတာလို့လည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ရှင်းပြပါတယ်။တကယ်တော့ကမ္ဘောဒီးယားနိုင်ငံမှာဥပဒေမဲ့မျိုးရစေဝါ 80 ဂရမ်မထက်မောက်ခိုးရောင်းဝယ်မှုအတွက်အပြစ်ရှိတယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်တစ်သက်အထိအပြစ်ပေးခံရနိုင်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကိုစီးပွားရေးလုပ်ငန်းတွေလုပ်ပေးနေတဲ့အတွက်တောင်ကိုရီးယားအစိုးရကသူ့ရဲ့နိုင်ငံသားဟောင်းတစ်ယောက်ကိုပထမဆုံးအကြိမ်ဖြစ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။အသက်66နှစ်အရွယ်ရှိပြီဖြစ်တဲ့ချိုင်ချိုချွန်ကိုတောင်ကိုရီးယားလူမျိုးလက်ရှိရုရှားနိုင်ငံသားဖြစ်ခံယူထားသူဟာရုရှားအခြေစိုက်ကုန်သွယ်ရေးကုမ္ပဏီ Epsilon နဲ့အတူမြောက်ကိုရီးယားအတွက်တရမဝင်ဗန်ဒါရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တယ်လို့တန်မြားရှိတဲ့အတွက်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုတန်းခတ်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပိတ်ဆို့ထားတဲ့ဆုံးဖြတ်ချက်ကိုကျော်လွှားဖို့လှုံ့ဆော်ခဲ့တာလည်းဖြစ်ပါတယ်။တောင်ကိုရီးယားအာဏာပိုင်တွေကသူ့ကိုစုံစမ်းစစ်ဆေးနေတော့မှာပဲသူကတောင်ကိုရီးယားနေထွက်ပြေးသွားခဲ့ပြီးအခုအခါရုရှားနိုင်ငံသားဖြစ်ခွင့်ရကဘလာဒီဘော့စကာမှာနေထိုင်နေတော့လဲဆိုပါတယ်။အဲ့ဒီမှာဖွင့်ထားတဲ့မြောက်ကိုရီးယားနိုင်ငံသားကုန်သွယ်မှုဘဏ်ကစိုးမြောင်ဆိုသူနဲ့မွန်ဂိုလီးယားအခြေစိုက်ဟန်နီအူလန်ကုမ္ပဏီတို့ကိုလည်းချိုင်ချိုချွန်နဲ့ပူးတွဲလုပ်ကိုင်နေတဲ့အတွက်ပထမဆုံးအကြိမ်ပိတ်ဆို့အရေးယူလိုက်ပါတယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောသွားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာတော့လူအသက်ကိုပုံမှန်ထက်တစ်နှစ်တိုးပြီးအစဉ်လာတိုင်းသတ်မှတ်တာကိုအခုနိုင်ငံတကာနဲ့ပုံမှန်တိုင်းဖြစ်အောင်ပြန်ပြောင်းပေးလိုက်ပါပြီ။တောင်ကိုရီးယားနိုင်ငံမှာလူတယောက်ရဲ့အသက်ကိုအစဉ်လာသတ်မှတ်ပိုင်းခြားတဲ့စနစ်ကိုပြောင်းလဲလိုက်တာကြောင့်အရင်ကထက်အသက်တွေတစ်နှစ်ငယ်သွားတယ်မှာဖြစ်ပါတယ်။ဒီနေ့ကစပြီးတော့အသက်ဝင်တဲ့ဒီဥပဒေပြင်ဆင်ချက်အရနိုင်ငံတကာစံတိုင်းမွေးဖွားချိန်ကစပြီးလူတယောက်ရဲ့အသက်ကိုသတ်မှတ်သွားတယ်မှာပါ။စနစ်ဟောင်းတို့ကတော့ကိုဝင်ဆောင်ချိန်ကိုပါထည့်သွင်းရေးတွက်ခဲ့တာကြောင့်မွေးလာချိန်မှာအသက်တစ်နှစ်ပြည့်ပြီလို့သတ်မှတ်လို့ရှိတယ်လို့နှစ်စဉ်ဇန်နဝါရီလ1ရက်နေ့ရောက်တိုင်းနောက်ထပ်အသက်တစ်နှစ်ထပ်တိုးရပါတယ်။ဒါကြောင့်လည်းဥပဒေသင်းနဲ့အသက်သတ်မှတ်ချက်အခုလိုပြင်ဆင်လိုက်တာကြောင့်တောင်ကိုရီးယားတွေအသက်တစ်နှစ်ကနေနှစ်နှစ်ထိကိုပြန်ငယ်သွားမဲ့သဘောလည်းဖြစ်ပါတယ်။မွေးနေ့ကနေစအသက်ကိုတွက်ပြီးဇန်နဝါရီလ1ရက်တစ်နှစ်စီထပ်တိုးသွားမဲ့တရားစနစ်ကိုတော့စစ်မှုမထမ်းမနေရမိတ်ပညာရေးနဲ့အရက်သေးစားစားတောက်ခွင့်တွေအတွက်သတ်မှတ်ချက်တွေမှာဆက်လက်ကျင့်သုံးသွားမယ်လို့လည်းတာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ The Voice of America VOA VOA American သရဲ့ဇော်လ28ရက်ဗုဒ္ဓညထိတ်တန့်ရောက်တဲ့တွင်ကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီမှာတော့စေဝန်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့လေဆက်စခန်းသိမ်းတိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေရုတ်တရက်ပြတ်တောက်သွားရတာပါ။ကြားပြည်နယ်လွယ်ကော်မြို့အပါအဝင်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေသုံးဆွဲမရတော့ဘဲ Mitel နဲ့ MPG စင်ကတ်တွေတောင်ဖုန်းခေါ်တာတစ်ခုသာရတော့တယ်လို့ဒေသခံတွေကပြောနေပါလေ။ဒီဆက်သွယ်ရေးကွန်ရက်လိုင်းတွေကျနေတဲ့အတွက်ပြင်းစင်ဆောင်ရွက်နေတာလို့လဲ SIM card ဝန်ဆောင်မှုကုမ္ပဏီတွေဘက်ကတော့ပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးမိုက်အသံစင်ပြောပြပေးပါအောင်ခင်ဗျာ
ကရားပြည်နယ်ဒေသအခေါ်ကီယနီပြည်ကမြို့တော်လွိုက်ကော်အပါဝင်နေရာဒေသတော်တော်များများမှာဂျွန်လ29ရက်ပနက်ပိုင်းကစပြီးတော့ဖုန်းခေါ်လို့မရတဲ့အပြင်မိုဘိုင်းအင်တာနက်ရော Wi-Fi အင်တာနက်တွေပါအသုံးပြုလို့မရတော့ဘူးဆိုပြီးတော့ဒေသခံတွေကပြောပါလေချွင်းချက်အနေနဲ့ Mitel နဲ့ MPD စင်ကတ်နှစ်ခုသာဖုန်းခေါ်လို့ရပြီးတော့အင်တာနက်ကတော့လုံးဝမရဘူးဆိုပြီးလွိုက်ကော်ဒေသခံတယောက်က VOE ကိုပြောပါလေ
ဟောမနေ့ရှိနိုင်လားခင်ဗျာဒီတော့လည်းတော့ဆင်ပြေအောင် wifi နဲ့အခုချက်။နောက်မိုက်ကတည်းကမျိုးလောက်ကတော့ internet ဆိုင်ရာလည်း line ကောင်းတယ်လို့နောက်မရတော့ကိုယ်တူမရတော့။နောက် LED ကနေဖုန်းခေါ်လို့ရတယ်ဆိုင်မှာ internet တော့လုံးမရတော့။အော်တော့မျိုးလုံးလို့မျိုးပေါ်ကမဟုတ်ဘူးဒီတပိနေလုံးလို့ဖြစ်နေ။ကြာပြီနဲ့တပိနေလုံးလို့ဖြစ်လာ။ဒီဘွားကြီးရောနော်အလုပ်ကိစ္စတွေပေါ်ဆိုရရင်နင်းလာတယ်။ဘွားဆက်လို့မရတော့ဆင်မပြေဘူး။အများကြီးအဲ့ဒီတော့တော့မရတော့ဘူး။လူကရနဲ့တွားတွားနေရတာဖြစ်တဲ့ပြည်ကြီးကဆက်ရမှာတခုခုပြစ်စီဆုံးကြရင်တော့လူကရနဲ့တွားတွားနေရကမှန်းကြည့်တယ်ဘလုံးမဆက်ရလို့ညာဖြစ်တယ
်အခုလိုဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေသုံးဆွဲမရတာနဲ့ပတ်သက်လို့ဆက်သွယ်ရေးကုမ္ပဏီတခုကိုဆက်သွယ်မေးမြန်းကြည့်ရမှာတော့ဆက်သွယ်ရေးကွန်ရက်လိုင်းတွေမြို့နယ်တခုလုံးလိုင်းကျနေတဲ့အတွက်ဖုန်းအင်တာနက်တွေအဆင်မပြေတာကိုပြင်ဆင်ဆောင်ရွက်နေရတာဖြစ်တယ်ဆိုပြီးတော့ပြန်လည်ဖြေကြားခဲ့ပါတယ်အခုလိုအင်တာနက်လိုင်းတွေဖုန်းလိုင်းတွေအသုံးပြုမရတဲ့အတွက်ဒေသခံတွေနဲ့တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေပြီးစစ်တပ်ဘက်ကလည်းညတိုင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေရပြီရှိတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်ကီအန်ဒီပြည်နယ်လိုပဲစကိုင်းတိုင်းထဲမှာဆိုရင်လည်းအာနာသိမ့်မှုနောက်ပိုင်းစကိုင်းတိုင်းမြို့ကြီးတွေဖြစ်တဲ့စကိုင်းမုံရွာရွှေဘူစတဲ့မြို့ကြီး၅မြို့ကလွန်ရင်ကျန်တဲ့မြို့နယ်တွေမှာရွာတွေဘက်ကအင်တာနက်လိုင်းအမြန်နှုံးတွေကို 4G အဆင့်ကနေ 2G အဆင့်ကိုရှော့ချခဲ့တာအခုဆိုရင်နှစ်နှစ်နီးပါးရှိသွားပြီဖြစ်ပါလိမ့်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ့်မှုနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းချက်လက်တွေကိုပိတ်ပင်ဟန်တာဖို့အင်တာနက်ဖုန်းလိုင်းတွေဖြတ်ချတာအနောက်ရှက်ပြည်ရွာတွေပို့ပြီးတော့ကြုံလာရနေရကြောင်းဒီလိုဖိနှိပ်မှုတွေမလုပ်ဖို့ကုလသမဂ္ဂနဲ့လူ့ခွင့်အဖွဲ့တွေကတိုက်တွန်းပြောဆိုနေပါလိမ့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံလေးဖြစ်ပါလိမ့်ရှင
်နေဆက်တိုက်ပွဲတွေစခန်းသိမ်းတိုက်ပွဲတွေပါပြင်းထန်နေတဲ့ဒေသခေါ်ကင်းဒီဒေသကြားပြည်နယ်မှာမြို့တော်လွိုက်ကော်အပြင်တခြားမြို့အကုန်နီးပါးမှာလည်းအင်တာနက်နဲ့ဖုန်းတွေရုတ်တရက်ပြတ်တောက်သွားခဲ့ပြီးစီးပြင်းထန်လာပါကိုဒေသခံတွေပို့ဆိုရင်လာကြတာကိုမိုက်အသံစင်ပြောပြခဲ့တာပါအခုလဲစကိုင်းဘက်ကလေးမျိုးကစစ်ရှောင်းတွေဆေးဝါးနဲ့ရိတ်ခါအရေးပေါ်လိုအပ်နေတဲ့အကြောင်းပါစကိုင်းတိုင်းကလေးမျိုးတောင်ပိုင်းရေရှင်ရွာနဲ့ကုတ်ကူရွာကစစ်ဘေးရှောင်တချို့မိုးဥရာသီကာလဥတုကြောင့်ဝမ်းပြက်ဝမ်းလျှော်တာ တက်ကြီးတွေမှာအထူးသဖြင့်နာမကျန်းဖြစ်တာတွေဖြစ်နေပြီးဆေးဝါးနဲ့ရိတ်ခါတွေအရှိပေါ်လိုအပ်နေတယ်လို့ဒေသခံတွေကိုအကူအညီပေးနေသူတွေကထောက်ပြနေကြပါတယ်။ဒီစာနယ်ဇင်းခါနဲ့ဆေးဝါးပြတ်လည်မှုကြောင့်စစ်ရှောင်အင်တောင်စု100ကျော်လောက်အထိဒုက္ခရောက်နေကြတယ်လို့လည်းသူတို့ကပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့ရဲ့တောင်ပိုင်းကရေရှင်ရွာပါဝင်အနီးဝန်းကျင်ကကျေးရွာတချို့စစ်ဘေးရှောင်နေကြရတာ18လလောက်ရှိနေပါပြီ။မြန်မာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတဲကအဲ့ဒီရွာတွေမှာစစ်ဘေးရှောင်2000ဝန်းကျင်လောက်ရှိပါတယ်။စစ်ဘေးရှောင်တွေဟာတနေရာထဲမှာစုဝေးပြီးတော့ရှိနေတာမျိုးမဟုတ်ဘဲနဲ့အယောက်80 80ဝန်းကျင်လောက်စီစုဖွဲ့ပြီးတော့တောတောင်တွေထဲမှာစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မိုးကာလဖြစ်လာတာနဲ့အမျှဒီလိုစစ်ဘေးဒုက္ခသည်တွေကြားမှာဒီအပိုင်းမှာတော့ဝင်းပြက်ဝမ်းလျှော်တွေဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရေရှင်ရွာသားဦးမောင်စိုးကပြောပြပါဗျ
။စစ်ရှောင်တွေကြားမှာရတော့ဆမ်းမဒီနေ့တောင်မှဒီလိုကျွန်တော်တို့ဒီလိုပေါ့ဟိုပြည်သူကာကွယ်ရေးအဖွဲ့ကတတ်မတော်လေးတွေကဒီမှာကျွန်တော်ရှေ့အမေရိကန်လေးကနေဒီနေ့တော့ဆေးခေါ်ထိုးတာလေးတော့ဒီရှိတယ်ဗျ။အတိုင်းမဲ့သူတို့တော့ဟိုပေါ့ဆေးစုံဝါစုံတော့မဟုတ်ဘူးပေါ့လေသူတို့တတ်နိုင်တော့ချုပ်ကြလဲကိုမေးတဲ့ဆေးမမာတာလေးလည်းရှိရပေါ့လောလောဆယ်တော့ဒီမိုးတောင်းကာလမှာဆိုတော့ကလေးတွေမှာဆောင်းမိကားရတာမျိုးတို့ဝမ်းပြဝမ်းလျှောဖြစ်တာမျိုးတို့တပြည့်ရူတွေမှာဟိုပေါ့ဟိုနေမကောင်းဆိုင်ကြတာလေးတွေတော်တော်များတာပေါ့ဆရာလောလောဆယ်တော့ဒီမှာတော့ဝမ်းပြဝမ်းလျှောဖြစ်တာမျိုးတို့ဆိုင်မာဒီဟိုကျွန်တော်တို့ဘယ်လိုကောင်းနာစီတာတို့ချောင်းဆိုးတာမျိုးတို့အဲ့ဒါမျိုးလေးတွေယာရီဥတုကလည်းပဲပုံမှန်မဟုတ်တဲ့ခါကျတော့အဲ့ဒါလေးတွေတော်တော်များနေတယ်အတွင်းတော်တို့ကတော့လောလောဆယ်တော့သိရောက်ကြီးမဟုတ်ဘူးဗျဆလင်းငါးဦး20လောက်တို့ခါတာတော့ရှိတယ်ဗျဘလို့ရှိတော့အကုန်လုံးတော့မပြီးဘူးဗျ
စစ်ဘေးရှောင်80ဝင်းကျင်လောက်မှာ20လောက်ကဝင်းပြက်ဝမ်းလျှောဖြစ်နေတာလို့စစ်ဘေးရှောင်ကူညီသူကပြောတာပါစစ်ဘေးရှောင်တွေကဟိုတစုဒီတစုနေကြရတာဖြစ်တဲ့အတွက်စစ်ရှောင်တွေအားလုံးရဲ့အခြေအနေကိုတော့မသိနိုင်ပါဘူးကလေးတချို့မှာသွေးလွန်တုတ်ကွေးလက္ခဏာတချို့ရှိပေမဲ့လက်ရှိမှာတော့စိုးရိမ်ရလောက်တဲ့အနေအထားတော့မဟုတ်သေးဘူးလို့လည်းဥမောင်စိုးကပြောပါတယ်ဒီလိုကျန်းမာရေးပြဿနာတွေကြုံနေရတာနဲ့တစ်ချိန်တည်းမှာပဲကုသဖို့ဆေးဝါးကလည်းအလုံလောက်မရှိပါဘူးစားနဲ့ရိတ်ခါဆန်ရိတ်ခါပြက်လက်မှုကလည်းအတော်လေးကိုအခြေအနေဆိုးနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်အလူရှင်တွေကလှူဒန်းထားတဲ့ငွေတွေရှိပေမဲ့ဆန်ကဝယ်လို့မရတဲ့အခြေအနေဖြစ်နေတာပါစက်ရုံတွေမှာတော့ဆန်ပြက်နေပြီးလက်ရှိဆန်တည်င်းကို48000ဈေးပေါက်နေတယ်လို့ဒေသခံတွေကပြောပါတယ်ကလေးမျိုးပေါ်ကိုတက်ပြီးတော့ဝဲမဲဆိုရင်လေစစ်ကောင်စီတက်တွေကစစ်ဆေးပြီးတော့တင်းစီလိုက်တာမျိုးတွေရှိတာကြောင့်သွားမဝဲရဲကြသလိုလက်ရှိမှာအိမ်အောင်စု150လောက်ကလုံးဝစားစရာမရှိတော့တဲ့အခြေအနေဆက်ရောက်နေတယ်လို့ကူမောင်စိုးကပြောပါတယ်။ဆရ
ာမရသလိုတော့တင်းနဲ့ပြေပိုးဆိုးမှာပဲရှိတယ်ကြာအခုလိုမျိုးဒီမဆန်လူရှင်တာရှိနေပြီမဲ့ဒီဆန်ကဝဲမရတဲ့အခါကျတော့အဲဆန်ကတော့တော်တော်ကိုရေးကြည့်ဒုက္ခရောက်နေတာဖြစ်နေတယ်ဆရာမ။ကျွန်တော်တို့ဒီကလေးမျိုးပေါ်ကိုတော့ဝဲတော့မဆင်းနဲ့ပဲလူစက်ကောင်ကြီးကနေစီးပြီးမှတိတ်နာမျိုးတွေ၊ဘာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့အဲ့မှာတိတ်ဖို့ရတာအင်မတန်ကိုခက်ခဲနေတာဗျ။ဟိုတည့်ရက်နဲ့စားလေးမကုန်းငယ်စားကြလေးမှလူမဲ့လျှောက်တော့ရမ်းဝဲတော့ဝဲနေကြတယ်။ရတယ်လူတွေရကြတယ်မရတယ်လူတွေမရဘူး။အဲ့ဒါကအခုတော့ကျွန်တော်ဟိုပေါ့ဒီပတ်ခံရှိပြီးမှဆံဝယ်လို့မရတော့ငါတည်းလူရှိတယ်ဗျဆံမ။လုံးလုံးကိုစားပြန်မရှိတဲ့လူကတော့ဆံမ150လောက်တော့ရှိမှတယ်ကျွန်တော်တို့အချင်းချင်း350နဲ့မှ800လောက်ရှိတဲ့အထက်မှာအဲ့လိုစားတဲ့တုတ်တုတ်ပြတာတော့150 160လောက်တော့ရှိမှတ်နေတယ်ဆမ
။ဆန်ခက်ခဲကြုံနေရတာကြောင့်ကိုတန်းဆိုးလို့မိသားစုကတော့တနေ့ကိုထမင်း3နဲ့စားတာကနေ2နှစ်လောက်ပဲစားနိုင်တော့တယ်လို့တနက်စာဆန်4လုံးချက်ရကနေအခုဆိုရင်တော့ဆန်2လုံးခွဲနဲ့3လုံးလောက်ပဲချက်ပြီးတော့စားရတော့တယ်လို့ဆိုပါတယ်
။အားလုံးပေါင်းဆရာမမိသားစု9ယောက်ရှိတာဗျ။တနက်ကို4ခုချက်ရတာဆရာမအခုကပုံမှန်တိုင်းချက်နေတော့ဘူးဆရာမ။ကျွန်တော်တို့လည်းအခုစားဝင်နေခက်ခဲတဲ့ခါကျတော့ကျွန်တော်တို့ဟိုနှစ်ဘူးခွဲသုံးဘူးအလိုလေးတွေချက်ရတော့ဆရာမကြီးကျွန်တော်တို့အဲ့လိုမျိုးပုံမှန်တိုင်းမချက်နိုင်တော့ဘူးကျွန်တော်တို့ကမှနှစ်နှစ်တည်းစားရတာဆရာမကြီးသုံးနှစ်အရင်ကတော့သုံးနှစ်စားတာကျွန်တော်တို့မက်စာစောစောစားစားသေးတယ်အခုကစောစောစားကိုမစားနိုင်တဲ့အတွက်ကျွန်တော်တို့တစ်နေ့မှနှစ်နှစ်တည်းစားရတော့ကျွန်တော်တို့မ
ှကလေးမျိုးနဲ့တစ်ခုလုံးမှစစ်ဘေးရှောင်အရေးအတွက်က9000ဝန်းကျင်ရှိတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်ကလေးဒေသကစစ်ဆောင်နေအတွက်အကူအညီလိုအပ်နေတာကများနေပြီးတော့လုံလောက်အောင်ထောက်ပံ့ကူညီနိုင်တာမျိုးမရှိသေးဘူးလို့လည်းပြောပါရယ်စစ်ကောင်စီတပ်ရဲ့နေမြရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်ရေအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးများလာနေပါတယ်ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်ကောင်စီဘက်ကဆွဆွဲထားပါတယ် စကိုင်းတိုင်းပြည်မှာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိပါတယ်။အဲ့ဒီကြေးရွာတွေကိုစစ်ကောင်စီဘက်ကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိနေပါတယ်ရှင်
။စကိုင်းဘက်ကလေးမျိုးကစစ်ရှောင်းတွေဝမ်းလျှောဖျားနာဖြစ်ကြပြီးစေဝါနဲ့စန္ဒိတ်ကအရေးပေါ်လိုအပ်လာတာကိုမဆုမုံပြောပြခဲ့တာပါ။အခုလည်းကပလူသားစာနာမှုအကူအညီလိုအပ်ချက်ကြီးမားတဲ့ထဲပါလာတဲ့မြန်မာကရခိုင်မှာတော့ပြီးခဲ့တဲ့မုန်တိုင်းကြောင့်ဒီအကူအညီပိုလိုအပ်လာတာပါပြီးခဲ့တဲ့လကမောခါဆိုင်ကလုန်းမုန်တိုင်းထံအကြီးကျယ်ခံရတဲ့ရခိုင်ပြည်နယ်မှာကုညီလုပ်ငန်းတွေကန့်သတ်ထားတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေရချိန်မှာပဲမိုးရာသီကာလအမိုးအကာနဲ့တခြားလူအပ်ချက်တွေပိုများလာနေတယ်လို့ဒေသခံတွေကပြောနေပါတယ်ကမ္ဘာတဝန်းလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်ကြီးမားနေတဲ့နိုင်ငံ6ခုထဲမှာမြန်မာနိုင်ငံပါဝင်ပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂဘက်ကဇွန်လ29ရက်သတင်းစာရှင်းလင်းပွဲမှာထပ်မံသတိပေးထားပါတယ်။ရခိုင်ပြည်ဘက်ကအခြေအနေကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံဟာဘူကီနိုဖာဆို၊ကွန်ဂို၊ဗင်နီဇွဲလာ၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့အတူကမ္ဘာပေါ်မှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်အကြီးမားဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရသူဖာဒန်ဟက်ကဇွန်လ29ရက်နေ့ကပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။လက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်မြောက်ပိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာပြီးခဲ့တဲ့လကပြင်းထန်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးအကူအညီလိုအပ်သူတွေပိုများလာတယ်လို့ကူညီထောက်ပံ့မှုတွေအားနည်းနေသေးတယ်လို့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးကလည်းသတိပေးထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေအပြင်မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်နေကြတဲ့ဒေသခံတန်းနဲ့ချီစားဝတ်နေရေးအခက်ကြုံနေရတာပါ။ဒါပေမဲ့လည်းစစ်ကောင်စီကဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေနဲ့ဒေတာတွင်းကူညီပေးအဖွဲ့တွေကိုကန့်သတ်ထားတာကြောင့်ဒုက္ခသည်တွေအတွက်စာဝန်းနေရေးစိုးရိမ်နေရချိန်မှာမိုးရသည့်ကာလလိုအပ်ချက်တွေပုံများလာတယ်လို့ရခိုင်အရေးလေးလာသုံးသပ်သူကိုထွန်းကြည်ကပြောပါတယ
်။အခုအချိန်ထိကတော့အခုဆိုလို့ရှိရင်မိုးကဒီပြန်ရွာလာပြီပေါ့နော်ပြန်ရွာလာပြီဆိုတဲ့အခါမှာအင်ရှီတွေမဆက်လို့ရသေးတဲ့ဟာတွေအများကြီးပြန်နေသေးတယ်။ဆိုတော့ဒီလူတွေအတွက်ဒီကူညီကိစ္စရဲ့တွေရောက်ဖို့ကတော်တော်လေးအရေးကြီးနေတဲ့အပိုင်းမှာရှိတယ်။နောက်တစ်ချက်ကဒီနိုင်ငံတကာအဖွဲ့အစည်းတွေကိုလည်းလောလောလတ်သွားလာခွင့်တွေကိုကန့်တားကြတဲ့အခါကျတော့သူတို့ဘက်ကလည်းလောလောလတ်လတ်ကူညီလို့ဟိုမရဘူး။ဆိုတော့ယာတိကလည်းမွေရပြီဖြစ်တဲ့အတွက်ပေါ့နော်။ဒီမကြခင်မှာဆိုလို့ရှိရင်ဒီခိုင်မှာဖြစ်လိမ့်ဖြစ်တာရှိတဲ့ဒီရေချောင်းဖြစ်တဲ့ဒီဝမ်ယောဂါတွေဖြစ်လာမှာဟိုဒီစွရင်စရာအရှင်တွေဖြစ်ကျွန်တော်တို့တွေ့နေရတယ်။အဓိကကတော့ဒီလူနေဖို့အတွက်ပေါ့လေ။လူနေဖို့အတွက်ခုတ်ချင်ထိကဒီအမှုအကာတွေအတွက်ကတာလာဘတ်ကိုပဲသုံးနေရသေးတယ်ဆိုတဲ့အခါကျတော့ဒီဟာကလူတွေနေထိုင်ဖို့အတွက်ဘယ်လိုမှအဆင်မပြေတဲ့ဟာပေါ့နော်။ယာယီလောက်ပဲနေလို့ရမယ်ဆိုတော့ချိန်ဆရမယ်ဒီမိုးရာသီကာလအတွင်းအတွက်တော်တော်လေးတော့ဆိုးဆိုးဖြစ်နေတယ်လို့တွေ့ရတယ်ဟုတ
်။အထူးသဖြင့်မုန်တိုင်းနဲ့ကိုဆိုးဆိုးရွားရွားကြုံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာအခုချိန်ထိဒေသခံတွေအတွက်စားရေးတောက်ရေးနဲ့နေထိုင်ရေးအခြေအနေဆိုးရွားနေစေဖြစ်တယ်လို့ရခိုင်ဒေသအတွင်းကူညီကစေဆောင်ရွက်နေတဲ့အမျိုးသမီးတူကပြောပါတယ
်။ဒီခိုင်မြောက်ပိုင်းကစစ်ဘက်နဲ့ပြည်သူတွေအများကြီးရှိတဲ့နေရာဖြစ်တယ်ပေါ့။နောက်တစ်ခုကလုံလက်မလူမှုတွေလေးတဲ့အားများတဲ့စစ်ပီးဆောင်တွေလေးတို့ရှိတဲ့နေရာဖြစ်တယ်။ဆိုးရွားခါကျတော့အခုဒီစစ်တာစစ်ပီးတဲ့နောက်ပိုင်းမှာသူတို့စားဝတ်နေရေးပေါ့နော်။ဒီအငတ်ပေးစိတ်နေတဲ့လူမှုတွေလည်းအများကြီးရှိတယ်ဒီမှာ။ဒီမှာတို့ဒီအမိုးအကာမရှိတဲ့လူတွေတောက်တွင်းရတဲ့အဆင်မပြေတဲ့လူတွေအများကြီးရှိတယ်ပေါ့နော်။ခါရပြမိနေသားတော်လို့မတရားဘူးအမိုးကမရှိဘဲနေထိုင်ရ
စစ်ကောင်စီရဲ့ကန့်သတ်ချက်တွေအကြောင်းဒုက္ခသည်တန်းနဲ့ချီရှိနေတဲ့ရခိုင်ဒေသမှာအခုအချိန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်ရသေးတယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးလုံးဝမရသေးတဲ့နေရာတွေရှိနေသေးတယ်လို့ကိုထွန်းကြည်ကပြောပါတယ
်။ဟုတ်တယ်ဟုတ်တယ်ပြန်လည်ထူထောင်ရေးကဘာမှမလုပ်ရသေးဘူး။ခုတ်ခင်ကဒီတလားကျော်ဆိုတော့လေလောလောလတ်ကနိုင်ငံတကာအဖွဲ့အစည်းတွေကိုထောက်ပံ့ခွင့်ရတယ်ဆိုလို့ရှိရင်တော့အခုချိန်လောက်ဆိုရင်ဒီဒီဟိုပြန်လဲထူထောင်ရေးကိုစဖို့အတွက်ရှီလန်တွေကိုတော့လောက်လို့ရနေတဲ့အခြေအနေမျိုးပေါ့နော်။အခုပင်းနေတဲ့ဟာကတန်လို့ထူထောင်ရေးအတွက်မဟုတ်ဘူး။ဒါကလတ်တလို့အစဉ်ပြေဖို့စားဝတ်နေရတယ်လတ်တလို့နေလို့ရဖို့အတွက်လောက်ပဲအကူညီပန်းဖို့ရဲ့အပိုင်းကိုပဲဒီကလောက်နေတာကိုတွေ့ပါတယ်။ဆိုတော့ AUL တက်ကတော့ဒီသူတို့ဘက်ကတော့အစွမ်းကုန်စူးစမ်းနေတယ်ပေါ့နော်။သူတို့တန်တဲ့ဟာသူတို့မှရှိတဲ့အရင်းအမြစ်တွေနဲ့တော့ဒီတခါလေးနဲ့ဒီပြန်လဲထူထောင်ရေးပါဖြစ်အောင်ဆိုပြီးတော့ဒီအိမ်အခန်းမှာဆောက်ပေးတဲ့ဟာတွေကိုတန်ကိုကြဒီကြတဲ့တွေဝင်ပြီးတော့လောက်ပေးနေတဲ့ဟာမျိုးတော့ဟိုတွေ့နေရပါတယ်ဟုတ်
နိုင်ငံကအဖွဲ့အစည်းအနေနဲ့ကတော့ကန့်သက်ချက်တွေရှိနေပေမဲ့ရခိုင်ပြည်နယ်တစ်ခုထဲမှာလူပေါင်း 38,000 နီးပါးအတွက်အမိုးကနဲ့စားနပ်ရိက္ခာတွေထောက်ပံ့ပြီးဖြစ်တယ်လို့လူဦးရေ 10,000 လောက်ကိုကျန်းမာရေးစောင့်ရှောက်မှုတွေဆောင်ရွက်ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မောခမုံတိုင်းတန်တင်ရခိုင်ဒေသမှာလူဦးရေ 1.6 တန်းအတွက်ကူညီဖို့အရေးပေါ်ရန်ပုံငွေအမေရိကန်ဒေါ်လာ 333 တန်းတောင်းခံထားရမှာ 24.2 တန်းလောက်သာရရှိသေးတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအပါအဝင်ကဘာတဝမ်းအကူအညီလိုအပ်သူစုစုပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာ346တန်းအထိရှိခဲ့ပြီးဒီဇွန်လထဲမှာတော့အကူအညီလိုအပ်သူ362တန်းအထိစံချိန်တင်တိုးလာတာကြောင့်ဒါဟာကဘာကြီးမှာလူ22ဦးမှာ2ဦးကအကူအညီလိုအပ်နေတာဖြစ်တယ်လို့လည်းကုလလက်ထောက်ပြောခွင့်ရာဖာရန်ဟက်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
။စခိုင်မှာမုံတိုင်းပြည်လူသားချင်းစာနာမှုအကူအညီအကန့်အသတ်တွေနဲ့ပိုလိုအပ်ချက်ဖြစ်လာတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့မြန်မာပါဝင်အာရှ၅နိုင်ငံစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေပို့ဆိုးလာရတာပါမြန်မာပါဝင်ရှစ်တောင်အာရှနိုင်ငံတချို့မှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဒီလုပ်ငန်းတွေမှာလိမ်လည်ခံရပြီးအဓမ္မလေဝါခိုက်စေခံရမှုတွေပို့ဆိုးလာနေတယ်လို့လူကုန်ကူးမှုတက်ဖြည့်ဆိုင်ရာအမေရိကန်သံတမန်ကြီးစင်ဒီဂျာယာကသတိပေးလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2023ခုနှစ်လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာရှာဖွေတွေ့ရှိချက်တွေအထူးသဖြင့်အာရှပစိဖိတ်ဒေသတွင်လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုအဓိကပြောခဲ့တဲ့သမ္မတိဒါယာရဲ့အွန်လိုင်းဆွေးနွေးပွဲတက်ခဲ့တဲ့ကိုစီသူပြောပြပေးပါအောင်ခင်ဗျာ
။ကိုဗစ်ကာယောဂါကြောင့်ဆွေးရလာတဲ့စီးပွားရေးနဲ့အလုပ်ကံခွင်လန်းရှားပါလာတဲ့အခြေအနေတွေကိုခွင့်ကောင်းယူပြီးလူကုန်ကူးဂိုင်းတွေဟာဆင်းရဲတဲ့နိုင်ငံတချို့ကလူငယ်တွေကိုစိုက်ဘာရာဇဝတ်မှုမှာအာဓမခိုင်းစေနေကြတယ်လို့အမေရိကန်နိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာသမ္မတကြီးစင်ဒီဒါယာကပြောပါတယ်။မြန်မာအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာစိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအာဓမ္မလှုပ်အားခိုင်းစေခံမှုတွေပိုများလာနေတယ်လို့လည်းပြောပါရယ်အမေရိကန်နိုင်ငံကြားရေးဌာနရဲ့ဒီနှစ်2023ခုနှစ်လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေ့ရှိချက်တွေနဲ့ပတ်သက်လို့ဒီကနေ့နိုင်ငံကြားရေးဌာနကလုပ်တဲ့ online ဆွေးနွေးပွဲမှာမြန်မာအပါအဝင်အာရှပစိဖိတ်ဒေသကလူကုန်ကူးမှုအခြေအနေတွေကိုအဓိကပြောသွားခဲ့တာပါ
In the following countries in Southeast Asia we have Burma Cambodia, Laos, Malaysia,
Cambodia, Laos, Malaysia, Philippines နိုင်ငံတွေနောက်အထူးသဖြင့်အဲ့ဒီမှာရှိနေတဲ့အထူးစီးပွားရေးစုံတွေတချို့မှာဖြစ်နေတာပါ။ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း35နိုင်ငံကလူတွေအဲ့ဒီနေရာတွေကအွန်လိုင်းရာဇဝတ်မှုလုပ်ငန်းတွေမှာလိမ်လည်ခိုင်းစေခံရတဲ့အခြေအနေတွေကိုအစိုးရကစားမှဖော်ပြထားပါတယ်
။ကမ္ဘာတစ်ဝှမ်းလူကုန်ကူးခံမှုတွေဟာမနစ်ကထပ်ပိုတိုးလာတာတွေ့ရပြီးတရားစွဲဆိုမှုတွေလည်းမနစ်ကထပ်တိုးလာတယ်လို့အစိုးရကစားမှဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံနဲ့နေမြေဒေသပေါင်း188ခုကလူကုန်ကူးမှုအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ဒီနှစ်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းအနားမှာ24နိုင်ငံကလူကုန်ကူးမှုတားဆီးအဆင့်တက်လာခဲ့ပြီးတော့နိုင်ငံ20ကတော့အဆင့်ကျသွားတယ်လို့တမ်မကြီးဒါယာကပြောပါတယ်မြန်မာနိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိတိုက်ဖျက်ဖို့တိတာထင်ရှားတဲ့အားထုတ်မှုမရှိတဲ့အစိုးဆုံးနိုင်ငံတွေကိုတတ်မှတ်တဲ့အဆင့် 3 Tier 3 မှာဆက်ရှိနေပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးစံနှုန်းတွေကိုလိုက်နာဖို့ပြက်ကွက်တဲ့အဆင့်3တတ်မှတ်ချက်ထဲမြန်မာနဲ့အတူကမ္ဘောဒီးယား၊တရုတ်၊နောက်ကိုရီးယား၊အီရန်၊ဆီးရီးယားစတဲ့နိုင်ငံတွေပါဝင်ပါတယ်။မနေ့ကလူကုန်ကူးတိုက်ဖျက်ရေးလုပ်ငန်းတွေမှာမပါဝင်ခဲ့လို့အဆင့်3တတ်မှတ်ထားတဲ့မလေးရှားနိုင်ငံကိုပူးပေါင်းဆောင်ရွက်မှုတွေရှိလာတဲ့အတွက်အဆင့်2စောင့်ကြည့်စည်းရင်းမှာတဆင့်2တတ်မှတ်လိုက်ပေမဲ့ကျန်တဲ့အရှိတောင်အရှနိုင်ငံအများစုကတော့မြန်မာနိုင်ငံလိုပဲအဆင့်တက်လာတာမရှိပါဘူး။လူမှုကွန်ရက်ကနေအလုတ်ကင်ကောင်းတွေရမယ်ဆိုတဲ့မလုံပေးဆွဲဆောင်မှုတွေကြောင့်မြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေလိုဒေသတွင်းကအစင်းရဲဆုံးနိုင်ငံတွေမှာစိုက်ဘာရာဇဝတ်လုပ်ငန်းနဲ့ဆက်စပ်တဲ့အရမစီခိုင်းခံရသူတွေအများပြားရှိနေတာပါနိုင်ငံတွေအစိုးရတွေအနေနဲ့ဒီလိုရာဇဝတ်မှုတွေကိုထိထိရောက်ရောက်တိုက်ဖျက်ရေးအလေးထားဆောင်ရွက်ကြဖို့လဲတာဝန်ကြီးကတိုက်တွန်းပါတယ်
First of all, we are encouraging governments and authorities to prioritize proactively.
ဒီလို online cyber ရာဇဝတ်လုပ်ငန်းတွေမှာအာဓမ္မလောကခိုင်းစေမှုတွေတိုက်ဖျက်နိုင်ဖို့အတွက်အမေရိကန်အစိုးရကကူညီကြိုးပမ်းနေတာတွေရှိပါတယ်။နိုင်ငံအစိုးရတွေအာဏာပိုင်တွေအနေနဲ့လည်းဒီလို cyber ရာဇဝတ်လုပ်ငန်းတွေကြကြပြတ်ပြတ်ရှိနေတဲ့ဆိုတာကိုသူတို့ပြည်သူတွေသိပြီးတော့လိမ်လည်မခံရအောင်အသိပညာပေးတဲ့လှုပ်ရှားမှုတွေကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ထားပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖို့လည်းကျွန်တော်တို့တိုက်တွန်းပါတယ်။
ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ရွှေကုတ်ကလောင်ကစားနယ်မြေမှာစိုက်ဘာရာဇဝတ်လုပ်ငန်းတွေပိုတွင်ကျလာပြီးဒုစရိုက်နဲ့လောင်ကစားလုပ်ငန်းတွေမှာအာဓမ္မလှုပ်အားခိုင်းစေခံမှုတွေပိုများလာနေချိန်မှာပဲဒေတာရင်းလူကုန်ကူးမှုအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဌာနအစိုးရခန်းစာကမိမောင်းထိုးပြလိုက်တာပါမြန်မာနိုင်ငံတွင်အာဓမ္မခိုင်းစေခံရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ဖို့ဒေတာရင်းနိုင်ငံတွေကလည်းမြန်မာကိုတိုက်တွန်းထားပါတယ် မွေးဆွေးဝါးရောင်းဝယ်မှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုအွန်လိုင်းလိင်လယ်မှုတွေရှိနေတဲ့ရွှေကိုကိုဒေသမှာလူကုန်ကူးခံရတဲ့အိန္ဒိယ၊မလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကကဲထုတ်ပေးနေရပါတယ်ခင်ဗျာ
။မြန်မာပါတဲ့အာရှ၅နိုင်ငံစိုက်ဘာရာဇဝတ်မှုတိုးလာတာကိုကိုစီတီဖျက်ဖျက်ခဲ့တာပါ။အခုလိုသတင်းပေးပို့ချက်တွေပြီးမှတော့ပတ်စင်ကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
အမေရိကန်အသံရဲ့ဇွန်လ28ရက်ဗိုရူးညသတင်းပေးပို့ချက်တွေကိုနဲ့သတင်းဆောင်မတွေကိုကျွန်တော်တို့ပြသခဲ့တာပါ။မကြာခင်မှာတော့ဒီပတ်စင်ကဏ္ဍတွေတောက်လျှောက်လာဖို့ရှိနေပါသေးတယ်။အခုလောလောဆယ်မှာတော့ဒီ line to meter 32 51 tick ကနေဖန်ယူနိုင်စနေအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းနှာစင်ကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့စီစဉ်လေးမှာတော့ဗိုလ်ဒုညတိုင်းပြောပြပေးနေကြအက်ဒီတာနဲ့ဆွေနေကန်ဦးကျော်စံသားနဲ့ဒေါက်တာစောဝေဆုဆွေနေသုံးသက်ထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ဂျမ်မာရေးနောက်ကိုရနေရဲ့အာကစားကန္တာစတဲ့ဒီပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေနေကန်အစီအစဉ်မှာမြမလက်ရှိအခြေအနေ NUG အမျိုးသားညီညွတ်အစိုးရရဲ့အမြင်အပိုင်းနှစ်ကိုပြောပြထားပါတယ်မြမရေလက်ရှိအခြေအနေပေါ် NUG အစိုးရကဘယ်လိုရှုမြင်ထားပါလဲယူကရိန်းရေကဘာမှာထိတ်တန့်ရောက်လာချိန်မှာမြန်မာနိုင်ငံအခြေအနေကရောအလားတူအနေနဲ့ဘယ်လိုမျိုးအခြေအနေကိုရောက်နေပါလဲဒီအလားအလာတွေနဲ့ပတ်သက်ပြီး NUG ထိတ်တန့်ကောက်ဆောင်တူဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးနဲ့ဦးကျော်စံသားဆွေးနွေးသုံးသက်ချက်အပိုင်းနှစ်ကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တော်ပြောတယ်တိုင်းရင်းသားလူမျိုးစုတွေဒီအရေးဟာလည်းပဲသိအရေးကြီးလို့ထင်ပါတယ်ဒီမိုကရေစီရေးနဲ့တန်းတူပါပဲတစ်ခုမရှိရင်တစ်ခုမရနိုင်တဲ့ကိစ္စဆိုတော့ဒီတိုင်းရင်းသားအင်အားစုတွေအရင်ကတည်းကလွတ်လပ်ရေးရပြီးသိမကြခင်ကဒါသူတို့အခွင့်အရေးတိုက်ပွဲဝင်လာတဲ့အင်အားစုတွေရဲ့ပူပေါင်းပါဝင်မှုရောဒီနေ့ခါမှာဒါတပေါင်းတစည်းရဲ့အပြန်အလှန်ယုံကြည်မှုအပြည့်နဲ့လက်တွဲဆောင်ရွက်နေကြပြီလို့များထင်ပါသလားအဲ့လိုများမဟုတ်သေးဘူးဆိုရင်ဘာများထပ်လုပ်ဖို့လိုသေးတယ်ထင်ပါလဲဆရာတို့ဘက်က
ပုံမူပြီးတော့စီယုံပြီးပုံမူပြီးတော့ကျွန်တော်တို့ပွင့်လင်းပြီးပုံမူပြီးတော့ယုံကြည်မှုတွေရဖို့တဲ့စူးစမ်းနေတယ်ရနေလဲရနေပါတယ်ဆရာပူလဲရလာလိမ့်မယ်လို့လဲယုံကြည်ပါတယ်ဒါပေမဲ့ပူပြီးတော့ကျွန်တော်တို့တွေဟိုတယောက်နဲ့တယောက်အပြန်အလှန်နားလည်မှု trust တွေကတော့ရှေ့လျှောက်လဲလိုနေဦးမှာပါဆရာဒါမှသာလျှင်ဟိုကျွန်တော်တို့ဟိုနိုင်ငံအများပြောသလိုဖေးဖြစ်သွားမယ်တို့ကွဲသွားမယ်တို့တွေမဖြစ်တဲ့အပြင်ကျွန်တော်တို့အားလုံးသွားကျင်တဲ့ Federal Democracy နိုင်ငံကိုရောက်မယ်လို့ကျွန်တော်မြင်တဲ့အပြင်တကယ်တော့ဆရာဟိုတိုင်းရင်းသားအဖွဲ့အစည်းတွေလည်းအထူးကပြည်သူပါပဲအဲကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပြည်သူရဲ့ဆန္ဒကအားလုံးတိုင်းရင်းသားပြည်သူတွေရောပြည်တွင်းပြည်ပပြည်သူတွေရောအားလုံးရဲ့ဆန္ဒကဒီကဲကို Federal အစ်စ်နဲ့ Democracy နိုင်ငံအစ်စ်ကိုဖြစ်ချင်နေတာဖြစ်တဲ့အတွက်ကျွန်တော်ထင်ပါတယ်ဘယ်အဖွဲ့အစည်းမှအဲ့ဒီဟာကိုတွေးဖယ်ပြီးတော့ကျွန်တော်တော့ဆုံးဖြတ်လိမ့်မယ်မထင်ဘူးဒါကြောင့်အဲ့ဒါကိုအခြေခံပြီးကျွန်တော်တို့တွေဟာအတူတူစုစည်းညီညွတ်ပြီးတော့ကိုသွားကျင်တဲ့ရည်မှန်းချက်ကိုအားလုံးသွားကျင်တဲ့ရည်မှန်းချက်ကိုအတူတူသွားနေတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့စည်းလုံးညီညွတ်မှုတွေအပေးအယူတွေနားလည်မှုတွေကပူအားကောင်းလာမယ်အားကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော်လှန်ရေးအလုံးရောဆရာတို့တွေးမိပါလားအဲဒီကိစ္စတိုင်းရင်းသားစီလုံးညီညွတ်ရေးကိုပြည်ထောင်စုလွတ်လပ်ရေးတိုက်ပွဲတွေကလည်းပေါင်းပြီးတိုက်ခိုက်ကြတဲ့နမူနာအလွယ်ဆုံးပြောရရင်ပေါ့လေဂျပန်ကိုစူပေါင်းတော်လှန်ကြတယ်ပြီးတဲ့အခါမှာအကုန်လုံးဒုစန္ဒနဲ့ကိုအမျိုးမျိုးဖြစ်ကုန်ကြရဲဆိုတော့အဲဒီကိစ္စကိုလည်းလူတစ်ယောက်ဆိုးရင်ကြရဲဆရာဒီဟာအခုလောလောဆယ်ဆရာတို့ဘက်ကတိုက်ပွဲတွေဦးဆောင်ပြီးတော့လုပ်နေကြရတဲ့အတွက်ရန်စစ်ကောင်စီကတော့တိုင်းပြည်ကိုတည်ငြိမ်ဖြစ်အောင်ထိန်းသိမ်းရခက်လိမ့်မယ်တိုင်းရင်းသားတွေကိုလည်းတပေါင်းတစ်ရဲဖြစ်အောင်လူသားကြခက်မှာပဲသို့တော့ဆရာတို့အောင်ပွဲရလာတဲ့နေ့မှာတော့အဲဒီတိုင်းရင်းသားပြဿနာကိုထိုးထိုးစုဖြစ်အောင်အဆင်ပြေအောင်ကြိုက်တွဲနိုင်မဲ့လာလာမြင်ပါလား
ဟိုဆရာတွေးမိရောမကောက်ဘူးဆရာကျွန်တော်တို့ကလက်တွေ့ကိုအခုကျွန်တော်တို့ကစပြီးဆွေးနွေးပြီးကောင်းထဲဖို့နေပါပြီဆရာဒါခုနဟိုတိုင်းရင်းသားအဖွဲ့အစည်းတွေရောလူနည်းစုအဖွဲ့အစည်းတွေရောအားလုံးနဲ့ထိတွေ့ပြီးတော့ဒီနေ့စပြီးတော့ဆွေးနွေးတချို့ကအဲ့ဒါကိုတော်လန်ရေးပဲလုပ်ပါဘာဖြစ်လို့တခြားခုနစီမံခန့်ခွဲမှုတွေစောစောကပြောတဲ့ဟာတွေလုပ်နေရတာလဲပေါ့နော်တကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းပုံကိစ္စကတော့ဒါတွေနဲ့ပတ်သက်ပြီးတော့ အခုကနေကဆွေးနွေးနေပါတယ်တချို့ကိစ္စတွေဆိုရင်တချို့အားဆိုရင် draft တွေတော့ကျွန်တော်တို့ရှိနေပြီပေါ့နော်ဆရာအဲ့တော့တကယ်တော့ကျွန်တော်တို့အောင်ဝဲရတဲ့နေချာရင်အတူတူထိုင်ပြီးအဲ့ဒီဟာကိုဆွေးနွေးလိုက်မယ်ဆိုရင်ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီဟာဖြည့်ရှင်းလို့ရမှာဖြည့်ရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုလဲကျွန်တော်တို့တွေအရင်တုန်းကဟိုဒါတွေကိုတယောက်နဲ့တယောက်ပုံမှန်လင်းလင်းမဆွေးနွေးနိုင်ကြတော့အခုချိန်မှာတော့ဆွေးနွေးနေတဲ့အဆင့်ရောက်နေပါပြီဆရာဒါဟိုဆရာတို့လည်းသိတဲ့အတိုင်းမဒီ Sky Forum တို့ AR တို့ဒါတွေအကုန်လုံးဟာတကယ်တော့အဲ့ဒါတွေကိုအခြေခံပြီးတော့ဒီအချိန်ငနေကစပြီးဆွေးနွေးတည်ဆောက်နေတာပါပဲဆိုတော့ကျွန်တော်တို့အဲ့ဒါတွေဟာဟိုကောင်းတဲ့အလားအလာတွေလည်းရှိတယ်နောက်ဒီဟာကိုအခြေခံပြီးတော့ကျွန်တော်ကတော့ဟိုအကောင်းမြင်တဲ့လူမျိုးလားမသိဘူးကျွန်တော်တော့ဟိုအကောင်းဆုံးနိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်ဆရာအခုကနေ့ကလည်းတွေ့ရုံနဲ့မဟုတ်ပါဘူးဆရာအလုံးပြင်ဆင်နေကြပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ဖက်ကိုပေါ့လေစစ်ကောင်စီဘက်ကိုလည်းကျွန်တော်ကြည့်ရအောင်ပါသူတို့ကတော့နောက်ဆုံးနီးလို့ပြောကြတာပေါ့ဒါလူမခွဲမကြ discriminated တော်လို့ပြီးတော့လေနဲ့ဘုံကျဲတိုက်ခိုက်မှုတွေရတားတွေသိကြရတယ်အများကြီးအောင်ဖြစ်လာတယ်ဆိုတော့သူတို့ကတော့ဝေဖန်ပြောဆိုမှုတွေအများကြီးပိုများလာတယ်ဆိုတော့ကျွန်တော်မီဒီယာသမားတွေတွေ့ရပါတယ်ဆိုလက်တွေ့မှာတော့သူတို့ရဲ့အင်အားကိုဆရာတို့ဘယ်လိုမြင်ပါလဲဒါမဲ့သူတို့ကရုရှားတို့တရုတ်တို့သူတို့လက်နက်ပေးတဲ့နိုင်ငံတွေကလည်းရှိနေတယ်တခြားလူသိထင်ရမဟုတ်ဖဲနဲ့ပေါ့လေဒါတူတူတိတ်မြန်မာနိုင်ငံလည်းနဲ့ထုတ်ရေးကိုလက်ပတ်ကူညီပေးနေတဲ့ကမ္ဘာတီလည်းရှိရဆိုတော့သူရဲ့အင်အားကိုဆရာဘယ်လိုမြင်ပါလဲစီယုံရေးအင်အားရောလက်နဲ့အင်အားရော
သူရဲ့အင်အားရောဆရာဟိုကျွန်တော်ကတော့ဟိုတည်ထားတာ obvious ဖြစ်တာပေါ့လေတည်တာထင်ရှားတာကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့ဒီနှစ်နှစ်ပေါ့နော်စပြီးတော့သူတို့ဒီအာနာသိန်းငါးစားနဲ့အခုချင်းကြည့်ရင်ဒါတည်တာကြီးပဲဆရာသူတို့တော်တော်ကိုအားနည်းသွားတယ်လို့ကျွန်တော်မြင်တယ်ကနတိုင်းရင်းသားတွေနဲ့ပတ်သက်ပြီးသူတို့စီယုံနိုင်မှုမရှိဘူးအဲအဲ့ဒါလည်းဒါသူတို့အားနေတာပဲနောက်တစ်ခုကတော့စီယုံနိုင်မှုဖြစ်ရဆိုတော့သူတို့ trust မရှိဘူးသူတို့အနေနဲ့ကသူတို့လှုပ်ရှားမှုတွေသူတို့လှုပ်တာတွေအားလုံးကဘလို့မှဒီဟာဖြစ်เสียအကြောင်းမရှိဘူးဆိုတော့သိတာနေရပါဘူးနော်နောက်တစ်ခုကတော့သူတို့တွေရဲ့ခုနနိုင်ငံတကာနဲ့ပတ်သက်ရင်လည်းပဲကျွန်တော်ထင်တယ်ကုလသမဂ္ဂကနေဒီလို resolution တွေပါတွေထွက်တယ်ဆိုတာကတော့ရှင်းပါရဲ့ဆရာသူတို့ဒါသူတို့ရဲ့ကြဆုံးမှုတွေပဲလीဆိုတော့အဲ့လိုမျိုးတွေဒါနိုင်ငံတကာမှာလည်းအဲ့လိုရှိတယ်ဒါအပြင်ကျွန်တော်တို့အခုဒါကျွန်တော်စစ်ရေးအရာတို့စောစောလူအင်အားတို့ကြည့်မယ်ဆိုရင်လည်းပဲသူတို့အများကြီးအားနည်းလာတာကသတင်းတွေကိုဖတ်ကြည့်ရင်သိတာပဲဆိုတော့ကျွန်တော်တော့တော်တော်ကိုသူတို့ဟာဘယ်တုန်းကမှနဲ့မတူအောင်အားနည်းနေတဲ့အဖွဲ့အစည်းဖြစ်နေတာတော့ဆရာအဲ့ဒီတွေ့ဒါတွေ့နေရတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဘယ်အချိန်မှဒီဟာပွဲပြတ်မယ်လို့ဒါဒီလိုပဲသုံးကြပါစို့အဲ့လိုကမှန်းလို့ရောရမလားဆရာဒီပြည်သူတွေကလည်းတော်တော်လေးဒဏ်ခံလာရပြီဆိုတော့အများကြီးပြက်လေကောင်းနေပေါ့လေဒီကိစ္စဆိုတော့နောက်ဆုံးအချိန်မှ break through ဖြစ်နိုင်မဲ့အချိန်တော့ဆရာတို့ကကြိုတင်ပြီးတွက်ထားတာများရှိပါသလားဟ
ိုကြိုတင်ပြီးတော့ဟိုတွက်ထားတာမဟုတ်ပေမဲ့ကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်ဟိုအစိုးရအဖွဲ့အနေနဲ့ရောဟိုခုနဟိုလှုပ်ရှားမှုကြီးတစ်ခုအနေနဲ့ရောကတော့တက်ကက်တော့ထားထားတာပေါ့ဆရာရဲ့ဒါကြောင့်ဆရာတို့လည်းတည်မှာပါဒီ2023မှာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ရမယ်ပေါ့နော်ကျွန်တော်က2023ကိုပြီးရမယ်လို့တော့ပြောတာမဟုတ်ပါဘူးဆရာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ရမယ်ဆိုပြီးတော့စောစောကပြောတဲ့ဒီကျွန်တော်တို့တွေရဲ့နိုင်ငံရေးအရာရောပေါ့နော်တိုင်းရင်းသားတွေနဲ့ခုနတွေ့ဆုံစည်းစွေးနွေးပေါင်းစပ်မှုတွေအရာရောခုနဒီကျွန်တော်တို့ဒီစည်ရေးကာကွယ်ရေးအရာပြင်ဆင်မှုတွေရောဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတပြိုင်နက်တည်းသွားနေရလေဆရာအဲ့တော့အဲ့ဒီဟာကတော့တကယ်တမ်းတော့ကျွန်တော်တို့ရဲ့ဟိုရည်မှန်းချက်နဲ့တကယ်ဟိုအခုလည်းကျွန်တော်တို့တွေ့နေရတာဆရာတို့လည်းတွေ့မှာပါဘာပဲဖြစ်ဖြစ်တော့တို့တက်ပြောင်းလဲမှုတွေရှိတယ်မကရင်နီဆိုရင်အစိုးရဖွဲ့နိုင်လာတယ်ဒါနဲ့ပတ်သက်ပြီးပို့ပြီးအားကောင်းလာတယ်အလားတူပဲဂျန်တဲ့နေရာတွေလည်းအားကောင်းအောင်လုပ်နေတယ်ဆိုတော့ကျွန်တော်တို့ခုနကပြောလို့ပဲဒီတစ်နှစ်နှစ်နှစ်အတွင်းမှာတော့တိသာထူကြပြီးတော့ကျွန်တော်တို့အခုလဲဆရာကျွန်တော်တို့စတင်စူမှုဟိုထိမ့်သိမ့်နိုင်တဲ့နေရာတွေမှာပညာရေးကျန်းမာရေးဝန်ဆောင်မှုတွေပို့လုပ်နိုင်လာတယ်တရားရေးစီမံခန့်ခွဲမှုတွေပို့လုပ်နိုင်လာတယ်ဒါကရင်နီဆိုရင်ဒါအဲ့ဒီသားတစ်ခုလုံးကိုသူတို့ထိန်ချုပ်နေတဲ့သဘောပဲလေဆရာအဲ့လိုမျိုးတွေဟာတကယ်တော့ကျွန်တော်တို့ရည်မှန်းချက်တွေအောင်မြင်နေတယ်လို့ကျွန်တော်မြင်တယ်အဲ့ဒီရည်မှန်းချက်အောင်မြင်မှုအတိုင်းနဲ့ဒီအချိန်အုံအတိုင်းနဲ့သွားမယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်အဲတစ်နှစ်ဆိုတဲ့အချိန်ဟာကျွန်တော်တို့ရဲ့ဟိုခုနကပြောလို့လေတိတိတသာထင်းထင်းရှားရှားဖြစ်ပြီးတော့နိုင်ငံတကာကကိုဒီဒေါ်လာရေးအောင်မြင်ပြီလို့ပြောလို့ရတဲ့အနေထားရောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့သူကတရင်ဒီအစိုးရဆိုတော့ကျွန်တော်အဲ့ဒီကိစ္စတစ်ခုလည်းပြင်ပါတရင်ဒီအစိုးရရဲ့ကြီးညာပုံကတော့ဆရာတို့ရဲ့ NUG နဲ့မဆိုင်တဲ့သဘောမျိုးသူကသိကြလို့ကြီးညာတဲ့ကိစ္စမှာတချို့က question mark ပေါ်လေ။ဩဒါဘာတော့ဘောလေ။တပေါင်းစီရဟုတ်ချင်းတဲ့ဆန္ဒများရှိရလားဆိုပြီးတော့နောက်ပြီးကရင်နီတချို့ကဟိုကိုလိုနီခေတ်ကတည်းကသူကစီယာအဖြစ်နဲ့နေခဲ့ရတယ်ဆိုတော့လွတ်လပ်ရေးမှလည်းသူတို့မပါဘူးဆိုတော့စီယာအဲ့ဒီလိုအစင်လာလဲရှိခဲ့ရဆိုတော့အခုကျင်ရတဲ့ဟာမှလည်းသူကစီယာလို့ပြောထားတော့အဲ့ဒီကိစ္စကိုဆရာတို့ပဲလို့
ကျွန်တော်စာလုံးလေးပြန်ရမှာပေါ့ကျွန်တော်မှကရင်နီအစိုးရမှာပေါ့ကရင်နီကဒီမှာစီမံအုပ်ချုပ်မှုကောင်စီတော့ဖွဲ့တဲ့သဘောပါအဲဆရာခူးတယ်လို့ ਨੇ ဆိုတော့အဲ့လိုဖွဲ့တဲ့သဘောသူတို့ကဒါပြောထားပြီးသားပါခွဲမထွက်ဘူးဆိုတာပြောထားပြီးသားဆရာတို့အားလုံးလည်းကြားမှာပါနောက်တစ်ခုကတော့ဒါကကျွန်တော်တို့ Federal Democracy Charter တွေက process အတိုင်းသွားနေတာပါဆရာ Federal Democracy Charter ကိုအားလုံးကသဘောတူညီထားကြတယ်အဲ့ chapter ထဲမှာဒီဟာကတဆင့်ပြီးတဆင့်ဒီလိုပြောင်းလဲရမယ်ဆိုတဲ့ဟာတွေကသွားနေတာဖြစ်တဲ့အတွက်ဒီနေ့တော်လန်ရေးမှာစော NUCC NUG နဲ့ကျွန်တော်တို့စပြီးတော်လန်ရေးစပြီးဒီကနေ့ကညီမှန်းချက်ထားခဲ့တဲ့ဆီအာနာရှင်နဲ့အာနာရှင်ဖယ်ရှားပြီးတော့ Federal Democracy နိုင်ငံတည်ထောင်မယ်ဆိုတဲ့ roadmap process တွေအတခုပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးမိကွန်းတစ်ခုမေးပြစေအဲ့လည်းပဲသုံးသပ်သူတွေတချို့ကပြောကြတယ်မြန်မာအရေးကိုထက်ထဝင်နားလည်လူတို့ကတော့စစ်ကောင်စီကတော့အုပ်ချုပ်လို့မရတော့ဘူးဆိုတာသိကြတယ်ဒါပေမဲ့နောက်တက်လာမယ့်အခြေအနေဟာတည်တည်ငြိမ်ငြိမ်ဖြစ်အောင်လုပ်နိုင်ဖို့သိခရင်နိုင်မယ်လို့ဆိုတယ်ဆရာတို့ကအဲ့တော့ကြိုတွဲမိပါလား
ခုနကပြောလို့ပေါ့လေဟိုခက်လိုက်မယ်လို့ဟိုထင်းတယ်ဆိုတော့ဒါကတော့နိုင်ငံတကာရောအားလုံးရောကျွန်တော်တို့တွေကတော့အားလုံးဒါတွေကတော့ကြိုပြီးစိုးရိမ်ပြီးတော့စီစဉ်ထားရတာပေါ့နော်ဒါကြောင့်ကျွန်တော်စိုးစိုးကပထမပိုင်းမှာဖြည့်ခဲ့တဲ့ထင်မှလည်းပါပါတယ်ကျွန်တော်တို့ကတော့ဟို optimistic ဖြစ်လို့လားတော့မသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့တွေအခုချိန်မှာဟိုတိုင်းရင်းသားတွေနဲ့လည်းချိတ်ဆက်ပြီးဆွေးနွေးနေတယ်ဟိုလူနည်းစုတွေအားလုံးနဲ့လည်းချိတ်ဆက်ပြီးဆွေးနွေးနေတဲ့အချိန်မှာကျွန်တော်အဲ့ဒီလူမျိုးဖြစ်လိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူးအားလုံးကအတွေ့အကြုံတွေလည်းရှိခဲ့ပြီးသားနှစ်ပေါင်း80ကျော်ကြာဒါတွေကိုရင်ဆိုင်ခဲ့ပြီးသားစင်သာပြီးတော့မှအခုလိုဒီဒေါ်လာရေးဖြစ်လာပြီးတော့ဒီဒေါ်လာရေးထဲမှာပါဝင်နေကြတဲ့သူတွေဟာဒါကိုအကောင်းဆုံးကျွန်တော်ထင်တယ်ထိန်းသွားနိုင်ပြီးတော့ခုနပြောတဲ့အများဆိုးရိမ်နေတဲ့ face state ဖြစ်မှာတို့နောက်ကျွန်တော်တို့တွေဒီကွဲတပြားစီဖြစ်သွားပြီးတော့ဖြစ်သွားမယ့်ဟာမျိုးတော့ကျွန်တော်တော့မမြင်ပါဘူးမထင်ပါဘူ
းဟုတ်ကဲ့ဆရာဒီမှာပြည်သူတိုင်းရင်းသားတွေအားလုံးမျှော်မှန်းတဲ့ညီညာပါဝါပြောတဲ့ဒီမိုကရေစီနိုင်ငံအများဆုံးဖြစ်ထွန်းပါစေလို့ဆုတောင်းပါဆရာကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ဆရာ
ယူကရိန်းရေကမ္ဘာထိပ်တန်းကိုရောက်နေချိန်မှာမြန်မာအရေးကရောလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုရှိနေတာကို NUG ရဲ့အမြင်နဲ့ပတ်သက်တဲ့အပိုင်းနှစ်ကိုအက်ဒီတာနဲ့ဆွေးနွေးကြမှာဦးကျော်စံတာနဲ့ NUG ထိပ်တန်းဝန်ကြီးပညာရေးနဲ့ကျန်းမာရေးဒေါက်တာဇော်ဝေစုနဲ့ဆွေးနွေးသုံးသပ်ခဲ့တာပါအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်သိမ်းနိုင်ဖို့ယူကရိန်းကတံပြန်ထိုးစစ်ဆင်နေချိန်စစ်တပ်အကြီးအကျယ်ခံခဲ့ရတဲ့ယူကရိန်းခြေလက်ဒေသတွေမှာဖောက်ခွဲရေးပစ္စည်းအကျဉ်းချံတွေကိုပြန်ပြီးရှင်းလင်းဖို့ဆယ်စုနှစ်တခုဒါမှမဟုတ်နှစ်ပေါင်းများစွာချီကြာနိုင်နေပါတယ်ဒီယူကရိန်းခြေရွာတစ်ခုကိုသွားပြီးဒီအကြောင်းသတင်းယူခဲ့တဲ့ VOA သတင်းတောက်ဟေသာမက်ဒေါ့သတင်းပေးပို့ထားတာကိုမမျှသိအောင်ပြောပြပေးပါဦးခင်ဗျာ
ခမြန်ခါယွာသားအီဂိုဘိုဟိုရပ်စ်ဟာသူ့ခြံနဲ့အင်ကိုပြင်ဖို့ပြန်လာခဲ့ပြီးတော့ခြံရှင်းနေတော့မှမိုင်းနင်းမိပောက်ကွဲလို့ခြေတစ်ဖက်ဆုံးရှုံးခဲ့ရပါတယ်။သူ့အနီးနားအီဇီယမ်ဆေးရုံမှာ VOA ကသွားပြီးတော့တွေ့ဆုံခဲ့ပါတယ
်။ Агород мы перебили, посадили, всё было прекрасно.
ခြံကိုပြန်ပြုတ်ပြင်အပင်တွေပြန်ဆိုက်တဲ့အထိအဆင်ပြေနေတာပါ။ကျွန်တော်ကခြံပြင်ပတ်နေရမှာနည်းနည်းထပ်ရှင်းဖို့လုပ်ရင်းမိုင်းနင်းမိခဲ့တာပါ
။သူငုံကြည့်လိုက်တော့ခြေတစ်ဖက်မရှိတော့ဘူးလို့ပြောပါတယ်။အရင်ကတာယာလှပခဲ့တဲ့ကံမြန်ကာရွာဟာအခုတော့ခြုံနယ်ပိတ်ပေါင်းတွေနဲ့ပြည်နေပါတယ်။ရုရှားသိမ်းထားခဲ့ပြီးတော့ယူကရိန်းကပြန်တိုက်ယူခဲ့တဲ့ဒီရွာကအိမ်အလုံးနီးပါးဟာလည်းပျက်စီးနေပါတယ်။လူကြီးတစ်ထောင်ကျော်ရှိတဲ့ရွာမှာအခုဆိုရင်10ယောက်ကျော်လောက်ပဲကျန်ပြီးတော့လျှက်စစ်မီးနဲ့တောက်သုံးရည်လည်းမရှိပါဘူး။
ဘာမှမရှိတော့ပါဘူးမီးစက်တွေတော့ပေးထားတယ်။ဒါပေမဲ့ဓာတ်ဆီဖို့မတက်နိုင်ပါဘူ
း။မိုင်းရှင်းလေးကျွမ်းကျင်သူတွေကရွာတဝိုက်မိုင်းရှင်းပေးနေသလိုလျှက်စစ်မီးပြန်ရဖို့နဲ့တခြားအခြေခံအဆောက်အုံတွေပြင်ဆင်ရေးလုပ်ကိုင်ပေးနေပါတယ်
။ Ну минимум руки в 10, это точно. Тем більше, що життя на місці стоїть.
ဒီနေရာကလူနေထူထပ်တယ်။ဒါတွေကိုရှင်းဖို့က10နှစ်လောက်အနည်းဆုံးကြာမှာပါ။ပြီးတော့ NAA လည်းများပါတယ
်။ရွာသားရှိဦးလောက်ခြေလက်ဆုံးရှုံးခဲ့ရသလိုတချို့လည်းမျက်လုံးတဝိုက်မှာထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဘိုဟိုရပ်စ်ကပြောပါတယ်။ ူရဲ့သားသမီးမြင်းမြင့်တွေလက်ထက်အထိဒီရွာကပြန်ပြီးတော့အေဂျင့်တရားနိုင်ပါမလားလို့တန်တရားဖြစ်မိတဲ့အကြောင်းလေးသူကပြောပါတယ
်ရဘောကစွာရပါလား
ဒါကျွန်တော်ဇာတိပါအရင်ကဆိုငါးများတယ်တော်ရဲတောင်နဲ့သွားတယ်တကယ်ဆိုအခုလိုငိမ့်စားရွယ်ပါငါးများထွက်အနားယူနေရမှာစစ်ဖြစ်လာတော့ဗာတက်နိုင်မှာလေ
ရုရှားတင်ထားတဲ့နေမျိုးတွေကိုပြန်ပြီးတော့တင်နိုင်ဖို့ယူကရိန်းຫນွေဥတံပြန်ထိုးစစ်တွေဟာအခုဆိုရင်ຫນွေရာသီတဲအထိရောက်လာပါပြီအရင်ကရုရှားတင်ထားတဲ့ဒီဒေသတွေမှာမိုင်းရှင်းလင်းလှုပ်ဆောင်ပေးနေပေမဲ့ထောင်ထဲချီတဲ့မိုင်းတွေနဲ့ပောက်ကွဲစီတဲ့ပစ္စည်းတွေကျန်နေသေးတာဖြစ်ပြီးတော့ဒီဒေသတွေမှာနေထိုင်နေသူတွေအတွက်အသက်အန္တရာယ်နဲ့ရင်ဆိုင်ရအောင်မဲ့အခြေအနေတွေဆက်ပြီးတော့ရှိနေပါသေးတယ်ရှင်
။ရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုယူကရိန်းကပြန်သိမ်းပိုက်ဖို့ကြိုးစားနေချိန်ယူကရိန်းရဲ့ကျေးလက်ဒေသတွေမှာဒီရုရှားစစ်ပွဲထိုးစစ်ရဲ့အကျဉ်းချက်တွေဖြစ်တဲ့မိုင်းပါဝင်ဒီစစ်အကျဉ်းချက်တွေကိုရှင်းလင်းဖို့ရုန်းကန်နေရတာကိုမမျှတစေအောင်ပြောပြခဲ့တာပါ။အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါကုခံဆွမ်းမကောင်းသူတွေအတွက်တုတ်ကွေးယောဂါကုဆတ်မခံရအောင်တုတ်ကွေးယောဂါကြိုတင်ကာကွယ်ဆေးထိုးတာဟာအရေးပါတဲ့ကာကွယ်နည်းလမ်းတစ်ခုဖြစ်တယ်ဆိုတာကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောပြောပြပေးပါဦးခင်ဗျာ
ဘာပေါ်မှာနှစ်ဆယ်လူတန်းပေါင်းများစွာဟာတကွေးယောဂကုသခံနေကြရတာပါတကွေးယောဂကုသခံနေရတဲ့သူတွေထဲမှာတချို့ဟာစီယုံစီကဲမှာတက်ရောက်ကုသမှုခံရတဲ့အထိယောဂပြင်ထန်လေးရှိပြီးအဲ့ဒီတွေကမှတချို့ကတော့အသက်သေဆုံးတဲ့အထိနောက်ဆက်တွဲဆူကျူခံစားရတာကိုတွေ့မြင်နေရပါတယ်မြန်မာနိုင်ငံမှာတော့အချက်လက်အတိအကျမရရှိပေမဲ့အခုလိုတကွေးရာသီမှာယောဂကုသခံရတဲ့သူအရေအတွက်များလာလေးရှိတာကိုတွေ့ရတယ်လို့တမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီကဘာပေါ်မှာဆိုရင်နှစ်ဆယ် 1 billion လူကြီးကဒီတကွေးယောဂခံစားရတယ်အဲ့ဒီထဲမှာမှလူဒီတန်းကြော်ဟာတန်းနဲ့၅တန်းလောက်ကဆိုလို့ရှိရင်ဆေးုံဆေးပေကန်တွေကိုပြတ်သားတာရှိပြီးတော့လူ3သိန်းနဲ့6သိန်းကျောင်းလောက်အသေးပြောက်ရှိတယ်လို့ဒါကဘာလုံးဆိုင်ရာအချက်လက်တွေကဖော်ပြလျက်ရှိပါတယ်အဲ့တော့ဆရာတို့နိုင်ငံမှာဆိုရင်လည်းဒီတကွေးရာသီရောက်ပြီဆိုလို့ရှိရင်ယောဂဖြစ်ပွားတဲ့သူတွေများတယ်ဆေးုံဆေးပေကန်ရောက်တဲ့သူတွေများတယ်သို့တော့ဒီဆေးုံတက်ရောက်တဲ့နှုံးနဲ့သေးဆုံးမှုနှုံးကိုတော့ဆရာတို့အနေနဲ့အတိအကျမသိသေးဘူးဖြစ်ပါတယ
်အကြောင်းမျိုးမျိုးကြောင့်ကုခံဆွမ်းအားကြာဆင်းနေတဲ့သူတွေဟာတကွေးယောဂကုသခံရမယ်ဆိုရင်ယောဂပြင်ထန်လေးရှိတာကိုတွေ့ရပါတယ်ဘလို့လူတွေဟာကုခံဆွမ်းအားကြာဆင်းနေလေးရှိပါသလဲဘလို့လူတွေဟာတကွေးယောဂကုသမခံရအောင်အထူးဂရုစိုက်ကာကွယ်ထားသင့်ပါသလဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီတကွေးယောဂဆိုရင်တမန်လူငယ်လူရယ်တွေအတွက်မှာအသက်အန္တရာယ်မရှိပေမဲ့လည်းပဲဒီအသက်၅နှစ်ထက်ငယ်တဲ့ကလေးတွေအသက်65နှစ်အထက်ကြီးမြင့်တဲ့သူတွေကိုယ်ဝန်ဆောင်တွေနောက်တစ်ခါနာတာရှည်ယောဂတွေထဲမှာနှလုံးယောဂအဆုတ်ယောဂကြောက်ကတ်ယောဂအသေးယောဂစသည်အပြင်ယောဂတွေရှိတဲ့လူတွေနောက်တစ်ခုကတော့ဒီကိုယ့်ရဲ့ကိုယ်ခံစနစ်ကျဆင်းနေတဲ့သူတွေပေါ့နော်ဥပမာ HIV ယောဂဖြစ်နေတဲ့သူတွေကင်ဆာယောဂဖြစ်နေတဲ့သူတွေကင်ဆာကုထုံးခံယူနေတဲ့သူတွေနောက်တစ်ခါကိုယ်ခံအားခုနိုင်စေးတွေကိုတောက်သုံးနေရတဲ့လူနာတွေပါဆိုလို့ရှိရင်တော့ဒီတုတ်ကွေးယောဂါယောဂပြင်းထန်ပြီးတော့အသေးပြောက်ရှိနိုင်ပါတယ်ဒါကြောင့်မလို့ကိုဗစ်ကာကွယ်ဆေးကိုခုနကဆရာတို့ပြောခဲ့တဲ့ယောဂပြင်းထန်နိုင်ကြီးရှိတဲ့လူအုပ်စုတွေမှာကာကွယ်ဆေးထိုးနှံသင့်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေအဆိုပြုထားတာတွေရှိပါတယ
်တုတ်ကွေးယောဂါကာကွယ်တဲ့နေရာမှာတုတ်ကွေးယောဂါကာကွယ်ဆေးတွေကလည်းအရေးပါတဲ့အခက်အခဲတစ်ခုဖြစ်ရှိနေတာပါတကွေးယောဂါကာဝယ်ဆေးတွေကိုဘယ်ချိန်တွေမှာရရှိနိုင်တယ်ဆိုတာနဲ့ထူးနန်နိုင်တဲ့တကွေးယောဂါကာဝယ်ဆေးအမျိုးအစားတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်တကွေးကာဝယ်ဆေးကိုကမ္ဘာပေါ်မှာနှစ်စဉ်နှစ်ချိန်ထုတ်လုပ်တာရှိပါတယ်မေလမှာတစ်ချိန်နောက်တစ်ခါစက်တင်ဘာလမှာတစ်ချိန်ပေါ့နော်အဲ့ဒီနှစ်ချိန်မှာဘယ်အမျိုးအစားတွေကိုထုတ်လုပ်သင့်တယ်ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေညွှန်ကြားထားတာမျိုးရှိပါတယ်ဥပမာအားဖြင့်တော့ဒီတုတ်ကွေးမျိုးစား A မျိုးစားနဲ့ B မျိုးစားကနေထုတ်လုပ်ထားတာဖြစ်ပါတယ် A မျိုးစား2မျိုးနဲ့ B မျိုးစား1မျိုးပူးပေါင်းထားတဲ့ကာကွယ်ဆေးကို trivalent A မျိုးစား2မျိုးနဲ့ B မျိုးစား1မျိုးပေါင်းထားရင် quadrivalent 4မျိုးဆက်ကာကွယ်ဆေးဆိုပြီးတော့ထိုးနှံကြတာတွေရှိပါတယ်အဲ့တော့မေလမှာတစ်ချိန်နောက်တစ်ခါစက်တင်ဘာလမှာတစ်ချိန်ထိုးနှံလို့ရတယ်4မျိုးဆက်အခုနောက်ပိုင်းမှာတော့4မျိုးဆက်3မျိုးဆက်ဆိုပေမဲ့4မျိုးဆက်ဆေးကိုသာလျှင်ဒီတင်သွင်းတာတွေဟိုအသုံးပြုတာတွေများပါတယ်ကာကွယ်ဆေးအကြောင်းပြောမယ်ဆိုရင်ဆရာတို့ဒီကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့ယောဂါတွေမှာ ကာကွယ်လို့ကာကွယ်ဆေးရှိတဲ့ယောဂတွေကိုကာကွယ်ဆေးထိုးပြီးတော့ကာကွယ်သင့်ပါတယ်ဒါမှသာလျှင်ဒီယောဂနဲ့ပတ်သက်တဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကာကွယ်ဆေးကိုဒီကပိုက်ကျမအေးအဖွဲ့ရညွှန်ကြားထားတဲ့ထိုးနှံသင့်တဲ့သူတွေများအပြင်ဒီယောဂကိုကုနေတဲ့ကျမအေးဝန်ထမ်းအနေနဲ့လည်းထိုးနှံသင့်ပါတယ်နောက်တစ်ခါကျတော့လူငယ်လူရယ်တွေအနေနဲ့ကလည်းယောဂမပြင်းထန်တော့လည်းပဲအကယ်၍များဒီယောဂသည်မိမိရဲ့အိမ်ကိုပါသွားခဲ့မယ်ဆိုရင်အိမ်မှာရှိတဲ့တက်ကြီးရွယ်ုံနဲ့နာတာရှိယောဂရှိတဲ့သူတွေကိုကူးဆက်ပြီးတော့ယောဂပြင်းထန်နိုင်တဲ့အကြောင်းမိမိအိမ်မှာတက်ကြီးရွယ်ုံနဲ့နာတာရှိယောဂရှိတဲ့လူငယ်တွေအနေနဲ့လည်းထိုးနှံသင့်ပါတယ်နောက်တစ်ချက်ကတော့လူငယ်လူရယ်တွေအနေနဲ့ကဒီကိုယ့်ရဲ့လုပ်ငန်းခွင်ပြတ်ကွက်မယ်နောက်တစ်ခါဆက်ယုံလုပ်ယုံနေဆိုရင်ကုန်ထုတ်လုပ်မှုကျဆင်းနိုင်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာအလုပ်တွေတင်ဆောင်ရွက်တဲ့သူတွေအနေနဲ့လည်းထိုးနှံမယ်ဆိုလို့ရှိရင်ဒါတင့်တော်တဲ့လူစားအနေနဲ့ပြောချင်ပါတယ
်။ကိုခန့်ဆွမ်းအောင်မကောင်းတဲ့သူတွေကိုတကွေးယောဂကုသမခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာတကွေးယောဂကာကွယ်စည်းထိုးနှံခြင်းဟာအရေးပါတဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။
ကိုယ်ခံစွမ်းမကောင်းသူတွေအတွက်ပြင်လူငယ်တွေအတွက်ပါဒီတုတ်ကွေးယောဂကုသမခံရအောင်တုတ်ကွေးယောဂဆိုင်ရာချုပ်တင်ကာကွယ်ဆေးရဲ့အရေးပါပုံကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကအလေးနဲ့ရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံကရင်ပြည်နယ်လှိုင်းဘွဲမြို့မှာထိုးသက်ခဲ့ကြတဲ့မြန်မာယူရလက်ဝဲပဲအကြောင်းကိုကိုရနိုင်ကစူးစီးတင်ပြထားတာမို့အနားယူရင်တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့အပတ်စဉ်အားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ထိုင်းမြန်မာနယ်စပ် PNB နယ်ဘက်ကမြန်မာယူရလက်ဝဲပဲအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလူကြိုက်အများဆုံးအောက်စားပွဲတွေကတခုကတော့မြမယိုးရလက်ဝဲပွဲတွေဖြစ်ပါတယ်မြမယိုးရလက်ဝဲပွဲတွေကိုတော်ရုံမျိုးပါမကျန်းနိုင်ငံတော်ကနေရာဒေသတော်များများမှာကစားကြတာဖြစ်ပါတယ်ယိုးရလက်ဝဲပွဲတွေဟာရှင်းမြမမင်းတွေလက်ထက်ကလေးကရှိလာတာဖြစ်တဲ့အတွက်အခုဆိုရင်နှစ်ပေါင်း1000ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်အခုနောက်ပိုင်းခေတ်တွေမှာတော့မြမယိုးရလက်ဝဲပွဲတွေအများစုကိုနိုင်ငံရှေ့ပိုင်းကထိုင်းပြည်မှာနယ်စပ်နဲ့ကပ်နေတဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပို့ပြီးတော့တွေ့လာရပါတယ်။အဲ့ဒီဒေသတွေမှာတော့ရွာဖျားပွဲတွေ၊ဖုန်းကြီးပြန်ပွဲတွေကစလို့နှစ်တကူပွဲတော်တွေအထိလဲမြမလက်ဝဲပွဲတွေပါဝင်နေရှိပါတယ်။ကရင်ပြည်နယ်လိုင်းဘွဲမြို့မှာကျင်းပတဲ့ဒီမြမထိုင်းရိုးရလက်ဝဲပွဲမှာတော့ဒီပြိုင်ပွဲကိုမြမနိုင်ငံကလက်ဝဲသမားတွေသာမကထိုင်းနိုင်ငံဘက်ကလက်ဝဲသမားတွေလည်းလာရောက်ရှင်ပြိုင်ထိုးသက်ခဲ့ကြပြီးတော့မြမနိုင်ငံကလိုင်းထက်အောင်ကလက်ရှိချန်ပီယံနဲ့အကျိတ်နဲ့ထိုးပြီးတော့နောက်ဆုံးမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ
်။အားရောလက်ဝဲထိုးတယ်လို့အထင်ပေါ့။ပြောနာတော့ပြောတော့
ဒီပြိုင်ပွဲမှာအနိုင်ရတဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့မြမချက်ငွေ6သိန်းရရှိခဲ့ပါတယ်။သားဖြစ်သူလက်ဝဲထိုးတာနဲ့ပတ်သက်ပြီးသူ့ရဲ့မိခင်ဖြစ်တဲ့ဒေါ်ချစ်ထွေးကတော့အခုလိုပြောပါတယ
်။မားကြီးရောက်ကြပါဗျာ။ဟုတ်လား။အခုဒီမားတို့ဟုတ်လားလေ။အိမ်ပြန်မှကံရပါမှအိမ်ပြန်ရတယ်လေ။ဟုတ်လား။အဲကြောင့်ထိုးဘာမှအားမငယ်နဲ့ရောက်ကြပါ။ကြောက်ကြမလို့
အသက်22နှစ်အရွယ်မှာလက်ဝဲသမားတူဖြစ်တဲ့ကိုလိုင်းထက်အောင်ကတော့သူမျိုးဟာလက်ဝဲကစားသမားဖြစ်လာပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
ဒီဘော်တက်ငငယ်လေးထိုးတော့နည်းတော့ကြောက်ပြီးတော့ကိုကတခါမထိုးဆိုတော့အဲ့တော့ဒီမားရဲ့ထိုးတာများတော့ဘာမှတော့မဖြစ်တော့ဘူးဝါသနာပူပါတော့ဒီမားရဲ့ထိုးရမြင်ကိုလည်းထိုးခြင်းအစောတက်ထိုးငငယ်ရဆိုတနေ့ကိုထိုးရင်တရက်တော့တပွဲနှစ်ပွဲလောက်ထိုးတယ်ဒီနေ့တပွဲထိုး
ညီမရိုးကလက်ဝေးဟာလက်အပြင်ဒူးတတောင်ခြေတော့နဲ့ခေါင်းကိုပါအသုံးပြနိုင်ပြီးတော့ကဘာပေါ်ကကိုကံပညာပြိုင်ပွဲတွေထဲမှာမြမလက်ဝဲဟာအကြမ်းတမ်းဆုံးပြိုင်ပွဲတွေထဲကတစ်ခုအပါဝင်ဖြစ်တယ်လို့သတ်မှတ်ထားတာဖြစ်ပါတယ်မြမလက်ဝဲရဲ့သဘောသဘာဝနဲ့ဘလောက်ထိခက်ခဲသလဲဆိုတဲ့အပေါ်မှာကိုလိုင်းထက်အောင်ပြောတာကတော့
ကိုပြီးတော့ကြာတော့အနာယူဖို့လည်းမလွယ်ဘူးတစ်ဖက်လူကလည်းကောင်းတယ်တစ်ဖက်လူကလည်းကိုလိုပဲတော့ကိုလိုပဲအနာယူဖို့သူလည်းကိုအနာယူချင်တယ်ကိုလည်းသူအနာယူချင်တယ်ဆိုတော့လွယ်လွယ်နဲ့တော့မရအောင်ကိုပြီးစူးစမ်းတော့ က
ိုယ်တိုင်လည်းဖခင်လူဖြစ်တဲ့လိုင်းထောင်ကတော့သူ့သားကိုရောအရွယ်ရောက်လာတဲ့အခါမှာသူ့လိုပဲလက်ဝေသမားဖြစ်စေခြင်းပါသလားဒါမှမဟုတ်ဘလို့ဖြစ်စေခြင်းပါသလဲဒီပေါ်မှာသူပြောတာကတော့
သာထားလေ
သူကျွန်တော်သာကြတော့ထိုးခြင်းမထိုးပါသူသူဝါသနာပါမထိုးမဝါသနာမထိုးနိုင်ပါဘူးဘယ်လိုပါကျွန်တော်တို့ကြတော့ဝါသနာပါလို့ထိုးတယ်သူ့ပေါ်ပဲမူတည်တော့
လိုက်တောင်ရဲ့ဖခင်ဖြစ်သူဦးမောင်ငယ်ဟာလည်းအရင်ကမြမလက်ဝေထိုးခဲ့သူတူဖြစ်ပြီးတော့လိုက်တောင်ကလက်ဝေပညာကိုသူ့ဖခင်စီကလက်ဆင့်ကအမွေရခဲ့တယ်လို့ပြောရမှာဖြစ်ပါတယ
်အမွေကတော့ဒါပဲရှိတယ်ဒါပဲသူလည်းပြန်တီထားပေါ့သူတက်ကြီးွားမလုံးနိုင်ကသူတို့ပြန်ကစားပေါ့သူတို့ဆရာပြန်ဖြစ်မှာပေါ့ဒီလိုပဲကိုယေရှုကားလေ
ဒီပြိုင်ပွဲမှာတော့အမျိုးသားတွေအပြင်အမျိုးသမီးတွေနဲ့လူငယ်တွေအတွက်ပါပြိုင်ပွဲတွေပါဝင်ပြီးတော့အမျိုးသမီးကစားသမားတို့လည်းဝင်ရောက်ထိုးသက်ခဲ့ကြပါတယ်ဒီထဲမှာတဦးကတော့အသက်16နှစ်အရွယ်ဒေါနဘုံမဆိုသူဖြစ်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ကဖြစ်ပြီးသူ့ရဲ့အဖေကလည်းလိုင်းထောင်လိုပဲရိုးရလက်ဝေသမားတယောက်ဖြစ်ပါတယ်ဒီပြိုင်ပွဲမှာတော့သူဟာသူ့ထက်အရက်ပိုရှည်ပြီးတော့လူကောင်းပိုကြီးတဲ့ထိုင်းနိုင်ငံကအမျိုးသမီးရိုးရလက်ဝေသမားနဲ့၅ကြီးအပြည့်အကျိတ်နဲ့ထိုးသက်ခဲ့ကြပြီးနောက်ဆုံးမှာတော့တည်ကြခဲ့ပါတယ
်လူမျိုးမဆဲဘူးဖိုင်တယ်ကြိုက်တဲ့လူလာခဲ့အကုန်ထိုးတာပဲအဲကိုတဲ့နေရပါတယ်အကလုံးအကြီးတန်းရွယ်ထိုးရတယ်ကိုအငယ်ကိုတဲ့အကောင်ကြီးတဲ့လူတွေကြီးပဲအားလုံးထိုးဘူးတာဆိုတော့အဲ့ထက်ကြီးတဲ့ဝင်မလေးတော်ကိုအကုန်ထိုးတာပဲ
သူနေနေအခုလောလောဆယ်မှာမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လက်ဝဲပွဲတွေမှာပဲထိုးနေပေမဲ့အချိန်ချိန်မှာတော့ထိုင်းနိုင်ငံအထိသွားပြီးတော့ရှင်ပြိုင်ထိုးသက်ဖို့အထိရည်မှန်းထားတယ်လို့ပြောပါတယ်
မြန်မာပြည်ထဲမှာတော့မထိုးချင်ပါဒါပေမဲ့အစင်ကတစင်းပြီးတစင်းတက်ရတယ်ဆိုတော့မြန်မာပေါ်ပေါက်တဲ့လူတွေနဲ့အကလုံးထိုးပြီးမှတာဆင်မဲ့လူမျိုးစီမှာထိုင်းမှာတထိုးမှာအဲ့လိုမြန်မာပြည်မှာအရင်ဆင်ရတာပေါ့
အဲ့ဝမျိုးမှာ၅ရက်ကြာကျင်းပတဲ့ဒီရိုးရလက်ဝဲဖွဲ့ကတော့မျိုးသားအမျိုးသမီးတွေပါဝင်ဒေသခံလူကြီးလူငယ်အရွယ်ဆုံးထောင်ထဲချီသာရောက်ရှိရှိအားပေးကြတာပြီးပြည်သက်တွေနဲ့အတော်ကိုစီကားတဲ့ပွဲတော်တွေလည်းဖြစ်ခဲ့ပါညာ
မြမကြီးကလက်ဝဲပွဲအကြောင်းကိုရနေအားကစားကဏမှာနတ်ဆင်ကြည့်ရှုခဲ့ကြလို့အနာရကြခဲ့မယ်လို့မျှော်လင့်ပါတယ်။ FIO American တန်ကနေဗိုလ်ရုညမြမဘာသာအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုလိုအပတ်စဉ်ကဏတွေအပြီးမှာတော့ FIO American အတန်ရဲ့ဗိုလ်ရုညနောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ။
ခရမတော့စ်မြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီနေ့ပဲပြောပါဗျ။စားတောက်ဆိုင်တစ်ခုအပါအဝင်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာရှိတဲ့အပြက်စီးတွေကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့ရဲ့ဓာတ်ပုံတွေကိုလည်းအရေးပေါ်ကူညီကယ်ဆယ်ရေးဌာနကထုတ်ပြန်ထားပါဗျ။ခရမတော့စ်မြို့ဟာယူကရိန်းအရှေ့ပိုင်းဒိုနက်စ်ပြည်နယ်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရှည်ရန်စစ်မျက်နှာရဲ့အနောက်ဘက်မှာရှိနေတာပါ။တီအမ်ဝင်အွန်လိုင်းဂိမ်းတွေနဲ့အင်တာနက်ရာဇဝတ်မှုဆိုင်ရာလုပ်ငန်းတွေမှာအလုတ်ခိုင်းစီခံနေရတဲ့နိုင်ငံပေါင်းတရာစင်ကျော်ကအလုတ်သမား2,900ကျော်ကိုဖိလစ်ပိုင်ရဲတွေကမနေ့ကစီးနင်းဝင်ရောက်ကယ်တင်ခဲ့ပါတယ်။အဲ့ဒီအလုတ်သမားတွေထဲမှာတရုတ်၊ဗီယက်နမ်၊အင်ဒိုနီးရှား၊မလေးရှား၊ထိုင်း၊မြန်မာ၊ပါကစ္စတန်၊ယီမန်၊ဆိုမာလီယာ၊ဆူဒန်၊နိုင်ဂျီးရီးယားနဲ့ထိုင်ဝမ်နိုင်ငံတို့ကလည်းပါဝင်တယ်လို့သိရပါတယ်။တန်မြတ်ရှိတဲ့ခေါင်းဆောင်အဖမ်းခံရတယ်မခံရဘူးဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။မြောက်ကိုရီးယားအတွက်စီးပွားရေးလုပ်ငန်းတွေလုပ်ပေးနေတဲ့တောင်ကိုရီးယားအစိုးရကသူ့ရဲ့နိုင်ငံသားဟောင်းတယောက်ကိုပထမဆုံးအကြိမ်ဖြစ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ချွိုင်ချိုချွန်ဆိုသူတောင်ကိုရီးယားလူမျိုးလက်ရှိရုရှားနိုင်ငံသားဖြစ်ခံယူထားသူဟာရုရှားအခြေစိုက်ကုန်သွယ်ရေးကုမ္ပဏီ Epsilon နဲ့အတူမြောက်ကိုရီးယားအတွက်တရားမဝင်ဗန်နာရေးဆိုင်ရာယင်းနှိမ့်ညွန့်မှုတွေလုပ်နေတယ်ဆိုတာကိုတန်တရားရှိတဲ့အတွက်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုတန်ခတ်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပိတ်ဆို့ထားတဲ့ဆုံးဖြတ်ချက်ကိုကြော်လွှားဖို့လှုံ့ဆော်နေတာဖြစ်ပါတယ်ရှင်
။ကျေးဇူးပါမခင်လေးရေ။ VO ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လို့ရမှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Buzz Robert တို့ဖြစ်ပါတယ်။ဒီညအတွက်အစီအစဉ်မှုကကျွန်တော်ဝင်းမြမ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ပြည်ရေးတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရာဆနာပြေဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.